Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်2019ခုနှစ်ဒီဇင်ဘာလ14ရက်တနင်္လာနေ့မနက်ဖြန် VOE အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ3240နဲ့49ပြင် VOE ရဲ့ Facebook စာမျက်နှာ VOE Burmese News ကနေပြီးတော့လည်းနှာစင်နိုင်ပါတယ်ရှင်။ကျွန်မခွန်ညိုပါရှင်အခုမနက်ခင်းအစီအစဉ်တွေတာဝန်ယူပါမယ်
။ကျွန်တော်ဆမ်မိုးပါခင်ဗျာအခုမနက်ခင်းအစီအစဉ်တွေကိုကိုဇော်ဝင်းလည်းနဲ့တူတင်ဆက်ပေးမှာပါ။ထူးခြားတဲ့သတင်းတွေကတော့တမရရာဂျူလွှတ်ပြောင်းရက်ခံစဉ်မှာတမရဒေါ်နယ်ထရန့်ရဲ့တာဝန်ယူရတဲ့အဖွဲ့အစည်းဟာအီးမေးတောင်းတချီရဲ့အီးမေးတွေကိုဥပဒေနဲ့အညီယူဆောင်တာဖြစ်တဲ့ကြောင့်အမေရိကန်ပြည်ထောင်စုအထူးစုံဆိုင်ရေးစစ်ဆေးမှုကပြောလိုက်ပါတယ်။အမေရိကန်ပြည်ထောင်စုရဲ့ CIA သတင်းဖော်ထုတ်မှုကြောင့်ရုရှားနိုင်ငံမှာအကြမ်းဖက်မှုကိုအချိန်မီဟန်တားနိုင်ခဲ့ပါတယ်။ဒီလိုသတင်းတွေနဲ့အတူထူးခြားတဲ့နိုင်ငံတကာသတင်းတွေကြားဖို့ရှိပါတယ်ခင်ဗျာ။
အခုမနက်ကနားဆင်ရမယ့်အစီအစဉ်တွေမှာတော့ဒီကနေ့ကြာရောက်တဲ့မြန်မာလူဆိုရင်ပြည်သူလာဆန်းတရက်နေ့တိုင်းမှာကြာရောက်တဲ့ကရင်နှစ်တစ်ခုနေ့မှာပြည်ပရောက်ကရင်တိုင်းရင်းသားတွေပါကိုလူလာပါတယ
်ဒီမှာရှိတဲ့လူအားလုံးကမြန်မာနိုင်ငံကိုမမေ့ဘူးပေါ့နော်အားလုံးကအမြဲတမ်းသတိရတဲ့အားလို့ပြောပြောမလဲဆက်သွယ်ရှိတယ်ပေါ့နော်အဲ့ခါကျတော့ဒီငင်းချမ်းရေး
ကရင်နှစ်တစ်ခုနေ့မှာမြန်မာနိုင်ငံမှာစစ်ညစ်မှန်တဲ့ငြိမ်းချမ်းရေးရဖို့ပြည်ပရောက်ကရင်လူမျိုးတွေတောင်းဆိုလိုက်တဲ့အကြောင်းနားဆင်ရမှာပါ။အဲဒီနောက်ဒီမြန်မာဒီမိုကရေစီရေးရဆွေးနွေးခန်းအစီအစဉ်ကိုလည်းနားဆင်ကြရပါမယ်ရှင်။အခုအရင်ဆုံးတော့ဒီဇင်ဘာလ18ရက်တနင်္လာနေ့မနေ့ဖက်ထိတ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဥဆောင်မိုးဝင်းနဲ့ကိုဇော်ဝင်းလိုင်းတို့ကကြေညာပါမယ်ရှင်
။သမရယာရူလွှဲပြောင်းလက်ခံစဉ်တာဝန်ယူရတဲ့သမရဒေါ်နယ်ထရန့်ရဲ့အဖွဲ့အစည်းထံကနေတောင်းနှက်ချီတဲ့အီးမေးလ်တွေကိုစုဆောင်းရခြင်းဟာဥပဒေနဲ့အညီလောက်ဆောင်တာဖြစ်တဲ့အကြောင်းအမေရိကန်ပြည်ထောင်စုအထူးစုံစမ်းစစ်ဆေးရေးမှူးရောဘတ်မူလာကခုခံပြီးတော့ပြောဆိုလိုက်ပါတယ်။ဒါပေမဲ့အစိုးရအဖွဲ့အစည်းအနေနဲ့လက်အတန်ကြာကလေးကအီးမေးလ်တွေကိုရယူထားတာဖြစ်တဲ့အကြောင်းပြီးခဲ့တဲ့သတင်းဘက်ကမှသိရတယ်ဆိုပြီးတော့သမ္မတထရန့်ရဲ့တာဝန်ရှိသူတွေကပြောပါတယ်။ဒီအီးမေးလ်တွေဟာသမ္မတထရန့်ယာရူးလက်ခံချင်းတာဝန်ယူရတဲ့အဖွဲ့ရဲ့ထိတ်တန်းတာဝန်ရှိသူ73ဦးရဲ့ကွန်ပျူတာတွေကနေဖြစ်ပြီးတော့တမနာဖြစ်ရွေးချယ်ခံရတဲ့2016ခုနှစ်နိုဝင်ဘာလဇန်ပိုင်းကနေတမနာတာဝန်စတင်ထမ်းဆောင်တဲ့2019ခုနှစ်ဇန်နဝါရီလ20ရက်နေ့ကျမှဆက်သွယ်ထားတဲ့အီးမေးလ်တွေဖြစ်တယ်လို့ပြောပါတယ်။စာရီထဲမှာအမျိုးသားလူညုံရေးနဲ့ပတ်သက်ပြီးတော့ဆွေးနွေးထားတဲ့အချက်ဒီထရန့်ရဲ့နိုင်ငံတကာအစီအစဉ်တွေအုပ်ချုပ်ရေးအဖွဲ့အစည်းအတွင်းခံထားဖို့ရှိသူတွေနဲ့ပတ်သက်တဲ့သတင်းချက်လက်တွေပါဝင်တယ်လို့ပြောပါတယ်။ပြည်မှုဆိုင်ရာစုံစမ်းစစ်ဆေးနေမှုနဲ့သက်ဆိုင်တဲ့အီးမေးလ်တွေကိုရယူထားတာဖြစ်ကြောင်းအီးမေးလ်အကောင့်ပိုင်ရှင်တွေရဲ့သဘောတူညီမှုဒါမှမဟုတ်ရာဇဝတ်မှုဆိုင်ရာလုံထုံးလုံနည်းတွေနဲ့ညီရယူထားတာဖြစ်တယ်လို့မူလာရဲ့ပြောခွင့်ရသူကတနင်္ဂနွေနေ့မှာပြောပါတယ်။ Trump ဖွဲ့ရဲ့အီးမေးလ်အသုံးပြုခဲ့တဲ့ကွန်ပျူတာတွေကိုပြည်ထောင်စုအစိုးရပိုင်းပစ္စည်းတွေထိန်းသိမ်းတဲ့ General Service Administration ထံကနေမူလာကတောင်းယူခဲ့တာဖြစ်ပြီးစက်တင်ဘာလ1ရက်နေ့မှာပြန်လည်ပေးအပ်ခဲ့ပါတယ်။
အမေရိကန်ဗဟိုထောက်လှမ်းရေးအေဂျင်စီ CIA ကသတင်းပေးခဲ့တဲ့အတွက်စိန့်ပီတာစဘတ်မြို့မှာ IS အစ္စလာမစ်စစ်သွေးကြွတွေပုံခွဲတိုက်ခတ်မဲ့အစီအစဉ်ကိုအချိန်မီဟန်တားနိုင်ခဲ့တယ်လို့ရုရှားအစိုးရကတနင်္ဂနွေနေ့မှာပြောပါတယ်။ဒီကိစ္စနဲ့ပတ်သက်လို့သမ္မတဒေါ်နယ်ထရန့်ကိုကျေးဇူးတင်ကြောင်းရုရှားသမ္မတဗလာဒီမီပူတင်ကတယ်လီဖုန်းကတဆင့်ပြောကြားခဲ့တယ်လို့ဆိုပါတယ်။သမ္မတပူတင်တယ်လီဖုန်းနဲ့ဆက်သွယ်ခဲ့တယ်ဆိုတာကိုအမေရိကန်သမ္မတအင်ဗျူတော်ကလည်းအတည်ပြုပြောဆိုပါတယ်။အမေရိကန်ပြည်ထောင်စုကပေးလိုက်တဲ့သတင်းအချက်အလက်တွေအရအသက်ပေါင်းများစွာဆုံးရှုံးရမယ့်အကြမ်းဖက်တိုက်ခိုက်မှုအစီအစဉ်ကိုရုရှားအာဏာပိုင်အနေနဲ့အချိန်မီတားဆီးနိုင်ခဲ့တယ်လို့သမ္မတအင်ဗျူတော်ကပြောပါတယ်။ရုရှားနိုင်ငံရဲ့ဒုတိယအကြီးဆုံးမြို့ဖြစ်တဲ့စိန့်ပီတာစဘတ်ကနှစ်ပေါင်း200လောက်သက်တမ်းရှိတဲ့ခါဇန်ဖျားကျောင်းနဲ့တခြားနေရာတွေကိုတနင်္ဂနွေနေ့မှာအကြမ်းဖက်တိုက်ခိုက်ဖို့စီစဉ်နေသူ9ဦးကိုရုရှားအစိုးရလုံခြုံရေးတပ်ဖွဲ့တွေကစုံစမ်းဖော်ထုတ်ဖမ်းဆီးနိုင်ခဲ့တာဖြစ်ပါတယ်။တိုက်ခိုက်ဖို့ကြံစည်မှုနဲ့ဆက်နွယ်နေသူနောက်ထပ်3ဦးကိုလည်းတနင်္ဂနွေနေ့မှာဖမ်းဆီးနိုင်ခဲ့တယ်လို့ဆိုပါတယ်။
အနာဂတ်မှာတူရကီအစိုးရရဲ့ပါလက်စတိုင်းဒေသဆိုင်ရာတန်ရုံးကိုအရှေ့ဂျေရုဆလင်မှာဖွင့်လှစ်ဖို့မျှော်လင့်ထားတဲ့အကြောင်းတူရကီသမ္မတရာစစ်တိုင်ယက်အာဒူဝါကစီရီနေမှာပြောကြားလိုက်ပါတယ်။ဘာဖြစ်လို့လဲဆိုတော့ဒီနေရာဟာအသိမ်းပိုက်ခံထားရတဲ့နေမီဖြစ်ပြီးတော့ကျွန်တော်တို့မတော်ရောက်နိုင်တယ်လို့တန်ရုံးမဖွင့်နိုင်ဘူးလို့သမ္မတအာဒူဝါကကိုရမန်မှာကျင်းပတဲ့အာနာယပါတီအစည်းအဝေးမှာပြောဆိုလိုက်တာပါ။ဒါပေမဲ့ဖျားသခင်ရဲ့ဆန္ဒနဲ့တဖြည်းဖြည်းနီးစပ်လာပါပြီ။ကျွန်တော်တို့ရဲ့တန်ယုံဟာအဲ့ဒီမှာတရားဝင်ဖွင့်လှစ်ပါလိမ့်မယ်လို့သူကပြောကြားသွားပါတယ်အချိန်ကာလကိုတော့ပြောဆိုသွားခြင်းမရှိပါဘူးအာဒူဝါကကမကထပြုပြီးတော့ကျင်းပနေတဲ့မွတ်စလင်အများစုနေထိုင်ရာနိုင်ငံတွေရဲ့ထိပ်သီးညီလာခံကနေအမေရိကန်သမ္မတဒေါ်နယ်ထရန့်က ဂျေရုရှလင်ကိုအစ္စရေးရဲ့မြို့တော်အဖြစ်အတိအမှတ်ပြုလိုက်တဲ့ပေါ်ပြစ်တင်ရှုံချခဲ့ရပြီးရေအနေငယ်အကြမှာအခုလိုမှတ်ချက်စကားပြောကြားလိုက်တာဖြစ်ပါတယ်
။လေဗနွန်နိုင်ငံမှာရှိတဲ့ဗြိတိသျှတန်ရုံဝန်ထမ်းတအူအသက်ခံထားရတာကိုတင်းနှင်းနှင်းလေးကတွေ့ရှိရကြောင်းဗြိတိန်သတင်းမီဒီယာတွေမှာဖော်ပြထားပါတယ်။ရိုဘတ်ကာဒိုက်ဆိုသူတန်ရုံဝန်ထမ်းအမျိုးသမီးရဲ့အလောင်းကိုလမ်းဘေးတနေရာမှာတွေ့ခဲ့တာလို့ဆိုပါတယ်။အဲ့ဒီအမျိုးသမီးမတည်ခင်မှာအာရမပြုကျင့်ခံထားရပုံရပြီးနိုင်ငံရေးနဲ့ဆက်နွယ်မှုမရှိဘူးလို့ရတပ်ဖွဲ့ရဲ့ပြောကြားချက်ကိုကိုးကားပြီးဗြိတိန်မီဒီယာတွေမှာဖော်ပြထားပါတယ်။ရဘက်ကအခုလိုကွယ်လွန်သွားတဲ့အတွက်အများစွာစိတ်မကောင်းဖြစ်ရကြောင်းမိသားစုကလည်းကြေညာချက်ထုတ်ပြန်ခဲ့ပါတယ်။သူမအနေနဲ့ဘေရုမြို့မှာရှိတဲ့ဗြိတိသျှတန်ယုံကနိုင်ငံတကာဖွံ့ဖြိုးရေးဌာနမှာအရာရှိတဦးအဖြစ်တနည်းနည်းပါတာဝန်ထမ်းဆောင်ခဲ့ပြီးဖြစ်ကြောင်း BBC သတင်းမှာဖော်ပြထားပါတယ်။သူမအလောင်းကိုဒုတိယအကြိမ်မြောက်ခွဲစိတ်စစ်ဆေးတာအပါအဝင်ဒီအမှုကိုစုံစမ်းစစ်ဆေးနေကြောင်းလေဗနွန်ရဲတပ်ဖွဲ့ကပြောပါတယ်။ဗီတင်အာနာပါနီကလည်းလေဗနွန်ရဲတပ်ဖွဲ့နဲ့ဆက်သွယ်ဆောင်ရွက်နေတယ်လို့ဆိုပါတယ
်။ UAB ရိကန်တရဲ့မနက်ဖက်မြန်မာဘာသာစစ်ဆေးတွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနိုင်ဝတ်မှာလှိုင်းလက်မီတာ190 kHz 1905ကနေထုံနေပေးနေပါတယ်ရှင
်။ UAE အမေရိကန်တန်ကတင်းနာနေမနှစ်ဖက်နိုင်ငံတကာသတင်းတွေဆက်လက်ပြီးတော့ကြေညာနေပါတယ်။မကြာသေးခင်ကအမေရိကန်ပြည်တော်စုနယူးယောက်မြို့မှာဘုံးဖောက်ခွဲမှုနဲ့တရားစွဲဆိုခံထားရသူဘင်္ဂလားဒေ့ရှ်လူမျိုးအကီယက်ဦးလာဟာပြီးခဲ့တဲ့စက်တင်ဘာလအတွင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုသူနောက်ဆုံးသွားရောက်ခဲ့စဉ်ကော့ဆက်စ်ဘဇားမှာရှိတဲ့ရိုဟင်ဂျာဒုက္ခသည်စခန်းကိုတွားရောက်ခဲ့တယ်လို့သူနဲ့ဆွေမျိုးတော်ဆက်တဲ့သူတွေကပြောပါတယ်။အသက်28နှစ်အရွယ်အကီယက်ဦးလာဟာဥခိယာမှာရှိတဲ့ကုတုပလောင်ဒုက္ခသည်စခန်းကိုတွားရောက်ခဲ့ပြီးတော့အိုးအိမ်စွန့်ခွာထွက်ပြေးလာကြတဲ့ဒုက္ခသည်တွေထံတွားပြီးအကူအညီတွေဝေငှပေးခဲ့တယ်လို့သူ့ရဲ့ယောက်မမာဖူဂျာအက်တာကဒက်ကာထရီဘျူးန်သတင်းစာကိုဗထူးနေ့ကပြောပြခဲ့ပါတယ်။တွားတဲ့ရဲ့အတိအကျကိုတော့မမှတ်မိဘူးလို့ဆိုပါတယ်။သူဟာကော့ဆက်ဘဇားကိုမနေ့ပိုင်းမှာတွားရောက်ခဲ့ပြီးဒက်ကာကိုညနေပိုင်းမှာပြန်ပြီးတော့ရောက်ရှိလာတဲ့အကြောင်းအကူအညီမဲ့နေတဲ့သူတွေအတွက်ဆေးဝါးပစ္စည်းတွေပို့ပြီးတော့ဝယ်ယူနိုင်အောင်ငွေကိုချေတာတဲ့အနေနဲ့ဟိုတယ်မှာမတဲခိုခဲ့ဘူးလို့ပြောပါတယ်။အကီယက်ဟာကတူပါလောက်ဒုက္ခသည်စခန်းကိုတွားရောက်ခဲ့တဲ့ဆိုတာမှန်ကန်ကြောင်းနဲ့အကြမ်းဖက်ဝါဒတိုက်ဖျက်ရေးနဲ့နိုင်ငံဖြတ်ကျော်ရာဇဝတ်မှုကင်းဆိုင်ရာဌာနတာဝန်ရှိသူတွေကအတည်ပြုပြောကြားခဲ့ပါတယ်။အဲ့ဒီလိုတွားရောက်ခဲ့တဲ့နေရာမှာသူနဲ့အတူတခြားတဦးတယောက်ဘသူများလိုက်ပါသွားမှုရှိမရှိဆိုတာကိုတေချာစီစစ်နေစေဖြစ်တယ်လို့လည်းဆိုပါရယ်။အကီယက်ဟာဒီဇင်ဘာလ17ရက်နေ့မနေ့ပိုင်းနယူးယောက်မြို့ရဲ့လူစီကားရာ Times Square မြေအောက်ဘူရာရဲ့ Port Authority Bus Car Gate မှာသူ့ရဲ့ခန္ဓာကိုယ်မှာစီးနှောင်ထားတဲ့အိမ်လုံးပိုက်ပုံးကိုဖောက်ခွဲခဲ့တာဖြစ်ပါရယ်။အကီယက်နဲ့အတူတခြားလူ3ဦးဒဏ်ရာရရှိသွားခဲ့ပါရယ်။အကီယက်က IS Islamic အစွန်းရောက်အကြမ်းဖက်အဖွဲ့အစည်းအတွက်လှုပ်ဆောင်ခဲ့တာဖြစ်တယ်လို့ရဲတပ်ဖွဲ့ကပြောပါရယ်။သူကိုပြပအကြမ်းဖက်အဖွဲ့အစည်းအတွက်ရုပ်ဝိတုပစ္စည်းထောက်ပံ့အကူအညီပံ့ပိုးမှုလူအများတွာလာနေတဲ့နေရာမှာဖောက်ခွဲမှုလူများတေးကြေးဒဏ်ရာရစေတဲ့လက်နက်တွေကိုအသုံးပြုမှုစတာတွေနဲ့မက်ထက်တန်ပြည်တော်စုတရားရုံးမှာစွဲချက်တင်ထားပါတယ်ခင်ဗျာ
88မျိုးဆက်ចောင်းသားခေါင်းဆောင်ဟောင်းတွေပါဝင်တဲ့ရှစ်လေးလုံးပါတီကိုဒီဇင်ဘာလ18ရက်တနင်္ဂနွေနေ့မှာတရားဝင်ဖွဲ့စည်းကြောင်းကြေညာလိုက်ပါပြီ။1988ခုနှစ်ကဖြစ်ပေါ်ခဲ့တဲ့လူမှုလှုပ်ရှားမှုဒီမိုကရေစီအရေးတော်ပုံကြီးကိုကိုစားပြုတဲ့အနေနဲ့ပါတီရဲ့အမည်ကိုရှစ်လေးလုံးပါတီအဖြစ်ရွေးချယ်ရခြင်းဖြစ်ကြောင်းတနင်္ဂနွေနေ့ကကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းနိုင်ငံရေးပါတီဖြစ်မြောက်ရေးဗဟိုလုပ်ငန်းကော်မတီဦးဆောင်အဖွဲ့တာဝန်ခံဦးကိုကိုကြီးကပြောပါတယ်ပါတီရဲ့မူဝါဒတွေထဲမှာရှစ်လေးလုံးငွေရတုအခမ်းအနားကချမှတ်ခဲ့တဲ့ဆုံးဖြတ်ချက်ကိုဦးစားပေးထည့်သွင်းထားတယ်လို့လည်းသတင်းစာရှင်းလင်းပွဲအတွင်းဦးကိုကိုကြီးကပြောပါတယ
်ပါတီရဲ့အခြေခံကြတဲ့ပါတီမူဝါဒတွေထဲမှာကျွန်တော်တို့ထိတ်တန်းတာနေထည့်ထားတဲ့ကိစ္စကDemocratic Federal ပြည်တော်စုတည်ဆောက်ရေးပါ။ဒါဟာကျွန်တော်တို့ရှစ်လေးလုံးဝေယတုအခမ်းအနားကဆုံးဖြတ်ချက်လည်းဖြစ်ပါတယ်။ဒီဆုံးဖြတ်ချက်ကိုကျွန်တော်တို့ဆက်လက်အကောင့်ထဲပို့ဖို့ဒါကိုပူဇော်ပေးတစ်ခုအဖြစ်နဲ့ကျွန်တော်တို့ရေးဆွဲပေါ်ပြထားပါတယ်။ဒါဟာကျွန်တော်တို့နိုင်ငံရဲ့တန်ငြိမ်းချမ်းရေးကိစ္စဖွံ့ဖြိုးတိုးတက်ရေးကိစ္စနဲ့တိုက်ရိုက်လည်းဆက်ဆက်ပါတယ
်။ပါတီကိုအခုလအတွင်းမှတ်ပုံတင်သွားမှဖြစ်ပြီးမှတ်ပုံတင်ကြပြီးတော့မှပါတီအလုတ်အမှုဆောင်နဲ့ဗဟုအမှုဆောင်တွေကိုရွေးချယ်သွားမယ်လို့ဆိုပါတယ်ပါတီဖွဲ့စည်းအတွက်ဒီဇင်ဘာလ16နဲ့18ရက်တို့ကနေ့ရက်ကြာဆွေးနွေးပွဲကျင်းပပြီးတဲ့နောက်မှာအခုလိုပါတီဖွဲ့စည်းကြောင်းသတင်းစာရှင်းလင်းပွဲကျင်းပခဲ့တာပါနိုင်ငံရေးပါတီဖြစ်မြောက်ရေးကော်မတီတာဝန်ခံဖြစ်ဦးကိုကိုကြီးကတာဝန်ယူဆောင်ရွက်ခဲ့ပြီးဗဟုဦးဆောင်ကော်မတီအဖွဲ့ဝင်တွေအဖြစ်ဦးမင်းစရာဦးသက်ထွန်းဦးရဲ nine on do power be, she's a ship music, John Dari, a digger power and get a pipare, young thing and you mune, Jackson, Tama Pia, Tatana Yita, Majimpare, Padi Pimio in Yilagango, Tandy Dajine, Pine, Didiruga, Kuzalabo, Nea Lautia Kajare Lusubare.
India, Suya, Donsu Mune, Islamic Pinyashe, Zakia, Neaku, Pansibu, Nangaga, Pangwaran Totaragu, Tauta, Kailumum, Shide, Dwe, Nangaga, Yetapwe, Interpua, Piatin Labare, Tabeme, India, Muda, Sonsan, Sisi, Agency, NIAGO, Mita Yakanjagu, Titabido, Tomelu, Piobare, Nayaku, Mondia, Pianpoa, Hobiomu, Jampe, Wadau, Abimu, Mume, Kawachamu, Saradine, India Ningama, Sonsan Sesemu, Pilopo, Shinidaba, Naika, let the law Malaysia Ningama Yoshi Nebido, Arima, Amira, Nitangu, Yashi Tadu Lepibare, so Sweja de Gutua, Ninsu Tabarek.
American Piranzu down by Atlanta Muga, Nanganaga Lezema, Liasimi Piatta Tore at Laying Saint Teddy, Yasin Togabare, Tinanguni, Molevanga, Piatta, Eddie Liasimi Piatta Mujang, Lizzie Lungani, Alun Yasin Tajang. Atlanta Myoma Shide, Hartfields Jackson, Nanganaga Lizate Dawin Shi Dudiga Biobare. American Boho Soya Lejang Ocho Yi Tanagale, Ground Stop Lo Kore, Eddie Lizego, Piantame, Tachali in Alongo, Mula Lizidigani, Tokwa, Yasang Talibare, Pirin Bibaga Sayao Po Shide, Lay in the Alongole, Nisaya, Tachali Zidigo, Pian Shui, Sinkan Libare. Atlanta Lizego, Lajame, Lay in the Piamia, Sayao Che. Now Jamuha, Lizen Gamini Lau Shidelu, Lay at the Saint Echelle Dego, Leshi Chain Dying to the Napunide, Flight Aware Internet Website Mas, Website Gas Sobare, Atlanta Myoma Shide, Hasfield Jackson, Nanganaga Lizeha, Kabama, Alo Umiazon Lizzi, Laying Winter Cool Lepibare, Dilezema Nizin, Laying a Saint at Natangaya, Shibi, Key the Bonle, Nothing Well Out Nizin, Winter at Twala Nid, Lizzi Cool Pibare.
Direct from Washington.
ဒီဇင်ဘာလ17ရက်တနင်္လာနေ့မနေ့ထိတ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဥဆောင်မှုဝင်တဲ့ကိုဇော်ဝင်းလှိုင်တို့ကြီးညာပေးခဲ့ကြတာပါရှင်အခုမနက်ခင်းဆက်လက်နားဆင်ရမယ့်အစီအစဉ်တွေထဲမှာတော့အရင်ဆုံးပြည်ပရောက်ကရင်တိုင်းရင်းသားတွေကလည်းရိုးရာမပြတ်ဒီကနေ့ကြရောက်တဲ့ကရင်နှစ်သိက္ခူကိုကျင်းပကြမယ်အကြောင်းပြောပြခြင်းပါတယ်ဒီကနေ့ပြသူလာဇန်တရက်နေ့ဟာကရင်နှစ်သိ ရာပွဲအခမ်းအနားတွေကိုကျင်းပဖို့လည်းပြင်ဆင်နေကြတဲ့အကြောင်းမတ်အင်ဂျင်နိုင်ကပြောပြမှာပါရှင်
။ကရင်ပြက်ကရင်အရာဒီနှစ်ဟာ2958ခုနှစ်ကိုကူးပြောင်းတဲ့နှစ်ဖြစ်ပါတယ်။မြန်မာနိုင်ငံမှာဗြိတိသျှကိုလိုနီခေတ်ကစပြီးလွတ်လပ်ရေးရပြီးနောက်ပိုင်းအခု NLD အရက်သားအစိုးရလက်ထက်အထိကရင်နှစ်တကူနေ့ကိုအစိုးရရုံးပိတ်ရက်အဖြစ်တရားဝင်သတ်မှတ်ထားပါတယ်။IKO ခေါ်နိုင်ငံတကာကရင်အဖွဲ့အစည်းကကရင်နှစ်တကူအထိမ်းအမှတ်ထုတ်ပြန်တဲ့ကြေညာချက်မှာတော့ကရင်လူမျိုးတို့ရဲ့ဇာတိသွေးဇာတိမှန်ကိုဖော်ဆောင်တဲ့နေတူးနေမြတ်ဖြစ်ကြောင်းဖော်ပြထားပါတယ်။အခုလိုကရင်နှစ်တကူအခါသမယအဝေးရောက်ကရင်တိုင်းရင်းသားတွေအနေနဲ့မြန်မာနိုင်ငံမှာစစ်မှန်တဲ့ငြိမ်းချမ်းရေးနဲ့အတူဖက်ဒရယ်ပြည်ထောင်စုပေါ်ပေါက်လာရေးဆန္ဒအပြည့်အဝရှိနေကြောင်းဗြိတိန်အခြေစိုက် Karen Community Association UK ဥက္ကဋ္ဌစောဝင်းချူတိုးက VOA ကိုပြောပါတယ်။
ဒီမှာရှိတဲ့လူအလုံးကမြန်မာနိုင်ငံကိုမမေ့ဘူးကွနော်အလုံးကအများရန်တရရဲ့အားဘယ်လိုပြောမလဲဆက်သွယ်ရှိတယ်ပေါ့နော်အဲ့ခါကျတော့ဒီငင်းချင်းရင်းလည်းအရန်လိုချင်တယ်လက်တွေ့ကြတဲ့ငင်းချင်းရင်းပေါ့နော်ပြီးတော့ဒီဒေတာကန်တွေကိုအကျိုးပြည့်မဲ့ငင်းချင်းရင်းပေါ့လူအများစုကိုအကျိုးပြည့်မဲ့ငင်းချင်းမျိုးကိုလိုချင်တယ်ပေါ့နော်အဖွဲ့အစည်းတစ်ခုတော့လူအနည်းစုကိုပဲအကျိုးပြည့်မဲ့ငင်းချင်းမျိုးတော့ကျွန်တော်တို့ကမလိုချင်ပါဘူးခင်ဗျ
နှစ်ပေါင်း90နီးပါးကြာမြင့်ခဲ့တဲ့ပြည်တွင်းစစ်ကနေငြိမ်းချမ်းရေးရဖို့အတွက်ကြိုးပမ်းနေတဲ့ကရင်ခေါင်းဆောင်တွေရဲ့ဥဆောင်မှုနောက်ကနေကရင်လူမျိုးတွေချင်းချင်းညီညွတ်ညွတ်ညွတ်လိုက်ပါတဲ့နယ်လို့လည်းမြင်ကြောင်းအမေရိကန်ပြည်ထောင်စုမန်နီဆိုတာပြည်နယ်ကရင်လူမှုအဖွဲ့အစည်းဥက္ကဋ္ဌစောနေထူးကပြောပါတယ
်။ပြီးတော့ကျွန်တော်တို့အနေနဲ့ကတော့ KNU ရဲ့ဥဆောင်မှုကိုယုံကြည်တယ်လို့ပဲကျွန်တော်ကဆိုချင်တယ်ကရင်မျိုးသားတွေအကောင်းဆောင်တွေရဲ့ဥဆောင်မှုအောက်မှာနားလည်မှုရှိရှိနဲ့အတူတူသွားကြရင်တော့ကျွန်တော်တို့ကပို့ပြီးတော့ခီးကိုရောက်မယ်လို့ကျွန်တော်တို့ကမြင်တယ်လေ
မနီဆိုတာပြည်နယ်မှာတော့ကရင်နှစ်တကူပွဲတော်အထိမ်းအမှတ်ကိုဒီဇင်ဘာလ31ရက်နေ့ကနေဇန်နဝါရီလ1ရက်နေ့ထိကျင်းပဖို့စီစဉ်ထားကြောင်းနဲ့ဒီပွဲကိုတက်ရောက်ဖို့ KNU ခေါင်းဆောင်တချို့ကလည်းဖိတ်ကြားထားကြောင်းစောနေထူးကပြောပါရယ်လက်ရှိမနီဆိုတာပြည်နယ်မှာနေထိုင်တဲ့ကရင်လူမျိုးပေါင်း2000နီးပါးရှိပါတယ်မြန်မာနိုင်ငံမှာကရင်နှစ်တကူနှစ်အထိမ်းအမှတ်အခမ်းအနားကို1938ခုနှစ်မှာစတင်ကျင်းပခဲ့ကြောင်း ကရင် community association uk ဥက္ကဋ္ဌစောဝင်းချူတူကပြောပါရယ
်ကရင်နဲ့တကူကတော့ဒီကျွန်တော်တို့ဒီကရင်လူမျိုးတွေရဲ့ကောက်သက်စားပွဲမှာပွဲတော့လုပ်တဲ့သဘောမျိုးပေါ့နော်1938ခုနှစ်မှာကရင်နဲ့တကူကစပြီးတော့လုပ်တယ်အရင်တော့ကရင်နဲ့တကူတခါမလုပ်ဘူးပေါ့နော်တရက်ကိုသတ်မှတ်တဲ့ခါကျဒီကောက်သက်စားပွဲကိုနဲ့နီးစပ်တဲ့ကြာတူလတရက်ပေါ့နော်အဲ့ဒါကိုသတ်မှတ်တာဖြစ်ပါတယ်ကရင်လပေါ့
ဗြိတိန်နိုင်ငံမှာတော့ကရင်နှစ်တကူပွဲတော်ကိုဇန်နဝါရီလ6ရက်နေ့မှာရိုးရာမပြတ်ကျင်းပဖို့စီစဉ်ထားတယ်လို့သူကဆိုပါတယ်
ကျွန်တော်တို့ဇန်နဝါရီလ6ရက်နေ့မှာကျွန်တော်တို့အင်္ဂလိပ်ပြည်မှာကျင်းပမှာပေါ့နော်ကျွန်တော်ရှက်ဖီးမြို့မှာကျင်းပမှာဖြစ်တယ်ဒီမှာရှိတဲ့ကရင်အတိုင်းဝိုင်းမှာနော်ပြည်တင်အားလုံးစုစုစည်းစည်းနဲ့ဒီမှာလာပြီးတော့တနေ့တစ်ခါကျွန်တော်တို့တွေ့ကြတယ်ကျွန်တော်တို့ဒီမှာအစာတောက်တဲ့အကတွေပေါ့နော်အားလုံးတော့ဧည့်သည်တွေလည်းအများကြီးလာပါတယ်လူကြီး400နဲ့500ကျင်းလာပါတယ်ခင်ဗျာ
ညမာလာဖြစ်တဲ့ပြာသူလာဇန်တရက်နေ့ဟာကရင်ပြက်ကတင်အရာပထမဆုံးလာဖြစ်ပြီးသကောကရင်တွေကတော့တလီလို့ခေါ်ဝေါ်ပြီးပိုးကရင်တွေကတော့ထိုက်ကောင်ပိုးလို့သတ်မှတ်ခဲ့ပါတယ်။ကီနှစ်တကူပွဲတော်မှာအဓိကအရေးပါတဲ့ရိုးရာဖျော်ဖြေပွဲတွေကတော့ဖားစီတီတာ၊ဝါညက်အကဒုံရိပ်အကတွေဖြစ်ပြီးကီရိုးရာအဝတ်တွေကိုခင့်နဲ့အညီတီထွင်ချုပ်လုပ်ထားတဲ့ဖက်ရှင်ပြိုင်ပွဲ၊စကရေလူပွဲစတာတွေလည်းပါဝင်ပါတယ်ရှင်
။မအင်ဂျင်နိုင်စုံစမ်းတင်ပြခဲ့တာပါရှင်။အခုမြန်မာဒီမိုကရေစီရေးရဆွေးနွေးခန်းကိုနားဆင်ကြရပါမယ်။NLD အစိုးရတက်လာပြီးဒီကနေ့ထိတရားဥပဒေစိုးမိုးရေးမှဆောင်ရွက်နိုင်မှုအားနည်းနေသေးသလိုတရားစီရင်ရေးတွေကလည်းတွတ်တက်ကောင်းမွန်လာခြင်းမရှိဘူးလို့လူခွင့်ရေးရှင်နေကြီးဦးရောဘတ်ဆန်ကပြောပါတယ်။ American ပြည်ထောင်စု Washington DC Holocaust Museum မှာဖိတ်ကြားတဲ့နိုင်ငံတကာညှဉ်းပန်းနှိပ်စက်ခံရသူများဆိုင်ရာဆွေးနွေးပွဲကိုတက်ရောက်ဖို့ရောက်လာခဲ့မှာ VOA နဲ့တည်တံ့တွေ့ဆုံစဉ်အခုလိုပြောခဲ့တာပါ။မြန်မာနိုင်ငံမှာ2008ဖွဲ့စည်းပုံဥပဒေကိုမပြစ်နိုင်ရင်တရားဥပဒေစိုးမိုးရေးကိုအင်တိုက်အားတိုက်လုပ်နိုင်မှာမဟုတ်ဘူးလို့လည်းသူကပြောပါတယ်။တရားလွှတ်တော်ရှင်နေဦးရောဘတ်ဆောင်ကို VOA ရဲ့စတူဒီယိုမှာကိုညံဝင်းအောင်ကတွေ့ဆုံမေးမြန်းထားပါတယ်ရှင
်။ဦးရောဘတ်ဆောင်ကျွန်တော်တို့ VOA ခုလိုဒီတန်လာရောက်ပြီးတော့တွေ့ဆုံမေးမြန်းခွင့်ပြုတာကျေးဇူးပါခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာကျွန်တော်တို့ကလည်းအခုလိုတိုင်းပြည်အတွက်နိုင်ငံအတွက်တိုးတက်ရတိုးတက်ကြောင်းကိုပြောခွင့်ရတဲ့အတွက်အထူးကျေးဇူးတင်ပါတယ
်ဟုတ်ကဲ့ခင်ဗျာအဲ့တော့ကျွန်တော်ပထမဆုံးမေးချင်တာကဒီဦးရောဘတ်ဆန်အောင်ခုတစ်ခေါက်မှာဒီအမေရိကန်ပြည်ထောင်စုကိုလာရောက်တဲ့ခီးစဉ်ကဘာအတွက်ပါလဲ
ကျွန်တော်တို့အခုလာတာကတော့ Holocaust Memorial Meeting ကိုလာရောက်ချင်းဖြစ်ပါတယ်အဓိကအားဖြင့်ကတော့နိုင်ငံတကာစစ်ရာဇဝမှုတွေနဲ့ပတ်သက်ပြီးတော့ဘယ်သို့ဘယ်ပုံဘယ်နိုင်ငံနေမှာဘယ်လိုလိုဆောင်ရွက်တယ်ဆိုတာကိုအတွေ့အကြုံဘုဒ္ဓကျွန်တော်တို့ဖြန့်ဝေပေးတယ
်ဟုတ်ကဲ့ဆိုတော့ဦးရောဘတ်ဆောင်တည်တဲ့အတိုင်းပဲအခုဆိုလို့ရှိရင်မြန်မာနိုင်ငံမှာ NLD အစိုးရတက်လာတာနှစ်နှစ်ရှိခဲ့ပါပြီအဲ့တော့ NLD အစိုးရဒီအုပ်ချုပ်လာတဲ့နှစ်နှစ်တာကာလအတွင်းမှာ NLD ပါတီကရွေးကောက်ပွဲဝင်စဉ်တုန်းကကြီးညာခဲ့တဲ့အတိုင်းပေါ့နော်ဥပဒေစိုးမိုးရေးဆောင်ရွက်မယ်ဆိုတဲ့အတိုင်းပေါ့ဘယ်အတိုင်းတာတိ NLD အစိုးရကဒီဥပဒေစိုးမိုးရေးကိစ္စကိုဆောင်ရွက်နိုင်နေပြီလို့ဦးရောဘတ်ဆောင်သုံးသပ်မိပါလဲ
တရားဥပဒေစိုးမိုးရေးနဲ့ပတ်သက်ရင်တော့ဆောင်ရွက်နိုင်မှုမှာအာနေနေတယ်အဲ့ဒါကလေဒီတရားဥပဒေစိုးမိုးရေးကိုအကောင့်တေဘောဆောင်ရွက်ရမယ်အင်အားစုကလက်နက်ကင်တပ်ဖွဲ့က NLD အစိုးရရဲ့ဓာတ်ရဲအုပ်ချုပ်မှုအောက်မှာလို့အတိအကျပြောလို့မရဘူးသူကပြည်ထောင်စုနဲ့ဆိုင်နေတယ်အဲ့တော့ပြည်ထောင်စုနဲ့ဆိုင်နေတဲ့ခါကျတော့ပြည်ထောင်စုဘက်မှာ management လုပ်မှုအားနည်းမှုတွေကြောင့်ရဲတပ်ဖွဲ့ကလည်းစွန့်ရည်တွေနေနေတယ်အင်းအားလည်းမလုံလောက်ဘူးဒုစရိုက်သမားတွေကလက်နက်ကိုင်းလက်နက်ကောင်းတွေကိုကင်ဆောင်နိုင်တဲ့အချိန်ဒီမှာရဲတပ်ဖွဲ့ဝင်တွေလက်နက်တွေကခင်မမီတဲ့လက်နက်တွေဖြစ်ရင်ရတာအတတ်ပညာကအစားအားနည်းနေတယ်အဲ့ဒါကြောင့်မလို့တရားဥပဒေစိုးမိုးရေးကိုအကောင့်တေဖို့ဆောင်ရွက်နိုင်မှုလွန်စွာအားနည်းတွေပြည်သူတွေတော်တော်ကရောက်ပါတယ်
ဟုတ်ကဲ့ဟိုကျွန်တော်တို့တလောရောမှာဆိုရင်လေဒီမြန်မာနိုင်ငံထဲမှာလက်နက်တွေမိတယ်အဲ့ဒီမတိုင်ခင်ကလည်းအဲမူရစီဝါးတွေနဲ့အတူလက်နက်တွေမိတယ်ဆိုတဲ့သတင်းတွေအများကြီးကျွန်တော်တွေ့နေရပါတယ်ဘာကြောင့်ဒါကိုထိမ့်သိမ့်ပြီးတော့ဟာလားမထင်းချုံနိုင်ရတာလဲခင်ဗ
ျမထင်းချုံနိုင်ရလဲဆိုတာကအဲ့ဒီလိုကြီးမားတဲ့အမှုကြီးတွေကြတော့ကျူးလွန်တာတွေပုံကိုယ်တွေကလည်းတကယ်ပေါက်ရောက်တဲ့လူကြီးတွေရဲ့သားသမီးတွေဖြစ်နေတာမီးတွေဖြစ်နေတဲ့ခါကျတော့သူတို့ကဥမာဆိုသွားသူပြတနတ်မိတယ်ဆိုရင် license မရှိတဲ့တနတ်ဆိုလို့ရှိရင်ဘယ်လိုနီးနေပဲကင်ကင်ကိုကိုကိုကာကွယ်ဖို့ကင်ပါတယ်ဆိုပြီးတော့တရားခန့်ရှင်းနေတဲ့စကားမျိုးကိုမပြောသင့်တာတွေပြောကုန်ကြတယ်အဲ့ဒီနှစ်လက်လောက်ကနေစပြီးနောက်ဆုံး20ကျော်မ မိလာတဲ့အခြေအနေတွေရောက်တဲ့အခါကျတော့ဒါရီယာကိုကိုကိုကာကွယ်ဖို့လားအဲ့တော့အဲ့လိုလူဒန်းစားကကိုကိုကိုကာကွယ်ဖို့ဆိုပြီးလိုင်စင်မဲ့တနတ်တွေကိုင်နေသူပြည်သူကသူတို့ကိုသူတို့ကာကွယ်ဖို့ကတော့ platform မှာဒူးတောက်ပြီးလက်နှစ်ဖက်ခေါင်းပေါ်တင်ပြီးကာကွယ်ရမလို့ဖြစ်နေအဲ့ဒါကြောင့်မလို့ဝေဖန်မှုတွေများတယ်နောက်ပြီးတော့သူတို့ကအခွင့်အူးကံအကျဉ်းသားတွေဖြစ်နေတယ်အချုပ်စကားမှာတော့မှ TV တွေပဲတက်ပေးရတာတို့နေရာပြင်ဆင်ပေးရတာတို့ထောင်ဆိုရင်လည်းသူတို့အတွက်ကတီးကြလုပ်ပေးရတာမျိုးအဲ့လိုဂုံတူးဆောင်အကျဉ်းသားပုံစံမျိုးတွေနဲ့ဆက်ဆံတဲ့တရားစီရင်ရေးနဲ့တရားဥပဒေစိုးမိုးရေးဟာပြည်သူတွေအတွက်ဟာသားတပုတ်လို့ဖြစ်နေတယ
်ဒီနေရာမှာပေါ့နော်ကျွန်တော်တခုဖြတ်မိချင်တာကဒီမြန်မာနိုင်ငံမှာလက်နက်ကင်ဆောင်ဖို့ဆိုရင်ဘယ်လိုလူတွေကကင်ဆောင်ခွင့်ရှိသလဲဥပဒေမှာရောဘယ်လိုပြဋ္ဌာန်းခွင့်ပြုထားပါလဲ
1988နောက်ပိုင်းမှာတော့ပုဂ္ဂလိကတွေကပြည်သူတွေကလက်စလက်နက်ကင်ကင်ဆောင်ခွင့်လိုက်စင်ဆိုတာထုတ်ပြရတာမကြဘူးเนาะတရားမဝင်ကင်ဆောင်နေတာတွေကတော့ဒူးနဲ့ဒီးနဲ့ပဲဘယ်လို့မှမထိန်ချောင်းနိုင်ဘူးမထိန်ချောင်းနိုင်ဘူးဆိုတာထိန်ချောင်းဖို့အတွက်ကအဲ့ဒီကင်ဆောင်သူတွေကလည်းသူတို့အဖေတွေကလည်းပေါက်ရောက်တဲ့ပုံကူတွေဖြစ်နေတယ်အဲ့ဒီကကြတော့တာမန်အဆင့်ရဲမှုကြီးလောက်ကသူတို့အခုလိုပဲပေါ့ကိုကိုကိုကာကွယ်ဖို့ဆိုပြီးတရားခန့်ရှင်းနေစကားမျိုးပြောပြီးတော့နှစ်သိမ့်ပေးရတာလွှဲရင်ဘာမှမလုပ်နိုင်တော့ပြည်သူတွေတော်တော်ကောက်ရောက်ပါတယ
်တိုင်းသားဟိုငញ្ញံရေးအဖြစ်ခတ်ဒီလှုပ်ထားတဲ့အဖွဲ့တွေကမြို့ပေါ်မှာလက်နက်ကင်ဆောင်ခွင့်ဟာတရားဝင်ကင်ဆောင်ခွင့်ရှိပါလား
မရှိပါဘူးเนาะသူတို့တိုင်းလက်နက်ငញ្ញံရေးကိစ္စတွေဆောင်ရွက်နေတဲ့အဖွဲ့အစည်းတွေကမြို့ပေါ်လာလို့ချင်းတနက်ကင်ဆောင်ခွင့်မရှိပါဘူးเนาะသူတို့တပ်ဆိုင်ရာတတ်မှတ်တဲ့တပ်စခန်းမှာအပြစ်ခဲ့ရပါတယ်เนาะမအားလို့မိရင်လေသူတို့ကြတော့ရေးယူပါတယ်
အဲ့တော့ဒီတရားဥပဒေစိုးမိုးရေးအကြောင်းလို့ကျွန်တော်တို့ပြောမယ်ဆိုရင်ဒီ2008ဖွဲ့စည်းပုံအခြေခံဥပဒေကိစ္စပါလာပါတယ်ခင်ဗျအဲ့တော့အများကသုံးသပ်နေသလိုပဲဒီ NLD အစိုးရကမလုံနိုင်မကန်နိုင်ဖြစ်နေရတာကတမတော်ကနေပြီးတော့ဟာလာထိန်းချုပ်ထားတဲ့ဒီဝန်ကြီးဌာန3ခုကြောက်လို့အကြောင်းပြကြတာလည်းရှိပါတယ်အဲ့တော့ NLD ပါတီက2008ဖွဲ့စည်းပုံပြင်ဆင်ရေးအတွက်ကိုဘယ်လိုအခွင့်အခါအချိန်ဒီခေါင်းတွေရောက်တော့မှပြင်ဆင်လာမဲ့အနေထားမျိုးလို့ဆရာသုံးသပ်ပါတယ
်ကျွန်တော်အနေနဲ့ပြောချင်တာကတော့ NLD ပါတီနဲ့အစိုးရလူထုကောင်းဆောင်ဒေါ်အောင်ဆန်းစုကြည်တို့ဟာဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိုအစဉ်တစိုက်ဥဋ္ဌိပန်ဆင်ထားပါတယ်ဒါပေမဲ့အဲ့ဒီလုပ်ငန်းတွေကိုမလုပ်နိုင်အောင်အဲ့ဒီလုပ်ငန်းတွေလုံမှာကိုကြိုတင်သိရှိတဲ့အာဏာလက်လွတ်လူဒန်းစားကလူမျိုးရေးဘာသာရေးမိုင်းတွေကိုတလုံးပြီးတလုံးခွဲနေတယ်အဲ့ဒီခွဲနေတာတွေလိုက်ပြီးတော့ရှင်းနေရတဲ့အတွက်ဒီဘက်ပိုင်းမှာအချိန်အနည်းငယ်နောက်ကျနေတာတော့အမှန်ပဲနောက်တစ်ချက်ကဘာကော်မလဲဆိုတော့ဒီပါတီတွင်းမှာလည်းကိစ္စလေးတွေရှိတယ်အဲ့တော့ဒီဘက်အာယုံကတော့မပြတ်ပါဘူးကျွန်တော်ထင်ပါတယ်နောက်လာမယ့်6လအတွင်းမှာတော့လူထုနဲ့အတူ NLD ပါတီနဲ့တကွာအစိုးရကဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ပြောင်းလဲရေးကိုမလွဲမသွေလုပ်မှာအဲ့ဒီဖွဲ့စည်းပုံအခြေခံဥပဒေကိုမပြောင်းလဲပဲနဲ့မပြင်ဆင်ပဲနဲ့တရားဥပဒေစိုးမိုးရေးပြောလဲအလကားပဲ Federal State ကိုထူထောင်မယ်ပြောလဲအရာမထင်နိုင်ဘူး Main အသက်သွေးကြောအသက်ဒီဖွဲ့စည်းပုံအခြေခံဥပဒေမှာရှိနေတယ်အဲ့ဒီထဲကပြဋ္ဌာန်းချက်တချို့ကိုပြင်ဆင်နိုင်မှအတော့မပြောင်းလဲနိုင်မှဒါလင်ဖြစ်တော့တစ်ဖက်က9500ကျော်ကျော်ရမယ်ဆိုတဲ့အချက်လက်ကြောင့်တမရုံနဲ့လေအဆင်ပြေအောင်လူလူကောင်းဆောင်ကအတနိုင်ဆုံးညှိနေရတယ်ညင်းနေတဲ့အချိန်မှာအခုလိုတနတ်တွေနဲ့ဟာလာချင်းချောက်တာမျိုးတွေလူမျိုးရေးဘာသာရေးအမုန်းတရားတွေကိုလိုက်ဖြန့်ပြီးတော့လှုံ့ဆော်နေတဲ့ပြဿနာတွေကိုရှင်းနေရတာကြောင့်နောက်ကျတာပါ NLD မနောက်မကြပါဘူးအစင်တစိုက်သူတို့ဥဒိပန်စင်ထားပါတယ
်ဟုတ်ကဲ့ဆရာကဒီမှာလူမျိုးရေးဘာသာရေးလို့ပြောတော့တခုမေးချင်ပါတယ်အဲ့တော့ဒီပြီးခဲ့တဲ့လပိုင်းတုန်းကရခိုင်ပြည်နယ်မှာဖြစ်ခဲ့တဲ့ဒီအကြမ်းဖက်တိုက်ခိုက်မှုတွေပေါ်လာတယ်အာတမရိုဘက်ကနေနေမျိုးရှင်းလင်းရေးတွေလုပ်တယ်ပြီးတဲ့အခါမှာဒေသခံမွတ်စလင်တွေကတစ်ဖက်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားရတယ်အာဒီလိုဖြစ်ရတဲ့နေအတူပေါ့နော်ဒီလူမှုကွန်ရက်မီဒီယာတွေပေါ်မှာအမုန်းပွားစေတဲ့ဟာလာပြောဆိုရေးသားမှုတွေဒီလိုမျိုးတွေလည်းတွေ့နေရပါတယ်အဲ့တော့ဒါနဲ့ပတ်သက်လို့ဟာလာကင်တွေဖြည့်ရှင်းမှုတွေကထိထိရောက်ရှိရလားခင်ဗျဘယ်လိုတွေ့ရပါလဲ
အဲ့ဒါအနေနဲ့ပတ်သက်ပြီးတော့အခုတရားစွဲတင်တဲ့အစိတ်ပိုင်းဆိုတော့ကျွန်တော်တို့မတွေ့မိသလောက်ပဲရှိတယ်။အခုတရားစွဲတင်ပေးနေတဲ့အမှုတွေကိုကြည့်လိုက်လို့ရှိရင်ဟဟလာကာကျုံနဲ့ပတ်သက်တဲ့ကိစ္စသမရနဲ့ပတ်သက်တဲ့ကိစ္စစသည်စသည်ဖြင့်သာရှိတယ်။ကျန်တဲ့အမုန်းတရားတွေကိုဖြန့်ဖြူးနေတဲ့ပုံကူတွေကိုတရားစွဲလို့ဆိုတာမရှိသေးဘူးဗျ။ เนาะဒါကနောက်တစ်ချက်ကကျွန်တော်တို့နိုင်ငံမှာ Cyber Crime Department တာရှိတယ် Cyber Crime Law ဆိုတာမပြတ်ထားနေဘူးเนาะအဲ့တော့ဒီအရေးကိုမကျင့်သုံးမဲနဲ့မလုပ်ဘဲနဲ့ရတော့ဒီအမုန်းတရားဖြန့်ချီတဲ့လူတွေကဆက်လက်ပြီးတော့ရှင်းတန်းနေဦးမှာပဲသူတို့ကတောချောင်နေเนาะကြီးလိုက်ရင်အကောင့်ဘုံနေပြီနော်သူတို့ကတမင်တက်တက်ကိုလှုပ်ဇော်နေတာတစ်ဖက်ကလည်းတမတော်ကိုထိခိုက်အောင်လုပ်နေတာတစ်ဖက်ကလည်းအစိုးရအဖွဲ့ကိုထိခိုက်အောင်လုပ်နေတာတစ်ဖက်ကလည်းပြည်သူတွေစည်ရင်းတွင်းကိုနှက်ဆိုင်တဲ့နှက်ဆိုင်အောင်သူတို့ရတဲ့နီလန်းနဲ့လှုပ်ပြီးတော့အာဏာကိုပြန်လဲပြီးတော့မတမာတဲ့နီးနဲ့ရယူဖို့လှုပ်နေတဲ့လူတွေရှိနေတဲ့အတွက်အခုလိုဖြစ်တာတကယ့်ပင်ကိုရင်းကဗုဒ္ဓဘာသာဝင်နေနဲ့ကျန်တဲ့ဘာသာတွေမှာဘာသာရေးပြဿနာဘာမှမရှိဘူးနော်သူတို့လုံစုံနေတာအမတိမ်းမှုဖြစ်တယ်ဗျာကဲလူမျိုးပေါင်းစုံဘာသာပေါင်းစုံပြစ်နေတာကလူကကျူးလွန်နေတာဒါပေမဲ့အဲ့ဒါကိုအာယုံတွဲပြီးတော့ဘာသာကိုတွဲပြီးတော့တိုက်ခိုက်တယ်အဲ့ဒါစိတ်ပိုင်းဆိုင်ရာကြံစည်နေတယ်ကျွန်တော်တို့ကတော့ဓာတ်ရိုက်ပြောချင်တာဒီတောင်လိုင်းရဲ့ခေါင်းနေပေါ်မှာလဲကျွန်တော်တို့များစွာစောင့်ကြည့်သင့်ပါတယ်သူတို့ရဲ့စိတ်နေစိတ်ဓာတ်တွေ mindset တွေကိုပြောင်းအောင်လဲလုပ်ပေးသင့်တယ်လို့မြင်ပါတယ
်အဲ့တော့ဒီနေရာမှာပေါ့နော်မြန်မာနိုင်ငံရဲ့တရားစီရင်ရေးစနစ်အခြေအနေတွေကရောဒီ NLD အစိုးရတက်လာပြီးနှစ်နှစ်အတွင်းမှာဘယ်လောက်ထိတိုးတက်မှုတွေရှိပါလဲ
တရားစီရင်ပိုင်းကိုပြောမယ်ဆိုရင်တော့တိုးတက်မှုအလွန်နည်းတယ် 5% လောက်တော့မှမရှိဘူးเนาะဘာကြောင့်လဲဆိုတော့စကားစားတော့ဟုတ်မလို့လို့ ਨੇ ကြောက်ရွံ့နေကြမယ်အခုတော့ဒုံရင်ဒုံရင်တိုင်းပြန်သွားနေတာတွေရှိတယ်ဟုတ်လားမြို့နယ်ရုံးကစီရင်ဆုံးပြမယ်ဆိုရင်တိုင်းကနေပြီးဖုန်းနဲ့လာအမိန်ပေးတာတို့ခရိုင်ရုံးကအမိန်ပေးတာတို့ ਨੇ နောက်လာစာကွာချချက်တွေရှိတယ်ခရိုင်တရားသူကြီးအစင်ရနေကြော်သွားရင်သူ့နောက်ထပ်ဘာမှမရှိဘူးတက်လန်းနေပိတ်နေတယ်เนาะနောက်ပြီးတော့အရေးယူမှုအပိုင်းမှာလည်းပြည်သူတွေရဲ့တိုင်စာတွေတရားရေးဌာနကိုတရားသူကြီးနဲ့ပတ်သက်လို့ရောက်တယ်အရေးယူမှုမှာအားနေတယ်ကျွန်တော်တို့တိုင်းတစ်ခုကတိုင်းလွတ်တော်တရားသူကြီးတယောက်ဆိုရင်ထွက်ချက်မရှိဘဲနဲ့ထွက်ချက်ဖန်တီးပြီးတော့အမိန့်ချတာကိုအရေးယူပေးဖို့သမရအတိတိုင်တဲ့သမရယုံရတဲ့စာပြန်တာတဲ့အဲ့တရားသူဘာမှမဖြစ်ဘူ
းဟုတ်ကဲ့ခင်ဗျဟိုအဲ့တော့လေဒီမြန်မာနိုင်ငံမှာအများလိုလားနေတဲ့အဂရိလိုက်စားမှုတိုက်ဖြက်ရေးဒါနဲ့ပတ်သက်လို့တရားရေးဘဏ်ရရောလောက်ထိထိထိရောက်ဆောင်ရွက်နိုင်ပြီလဲခင်ဗျအ
ဂရိလိုက်စားမှုနဲ့ပတ်သက်လို့ပြောမယ်ဆိုရင်လေကျွန်တော်ဘယ်ကတော့ကိုတွေ့မလို့ဘိုင်းနေမယ်ပဲပြောမယ်နေပြည်တော်ဇဘူတီတိမျိုးနယ်ရဥပဒေရာကြီးကျောသူရဝင်းနော်မဟုတ်တာအကုန်လုပ်တယ်။နော်ပတ်စံမရရင်မရတယ်လို့လုပ်တယ်။အဲ့ဒါကိုကျွန်တော်အမှုတွေကိုယ်နဲ့ကလည်းတိုင်နေတခြားအမှုတွေတွေကလည်းတိုင်နေပြည်ထောင်စုရှိနေကြုံကအေးမြူဘူး။နောက်ဆုံးအဂရိလိုက်စားမှုတိုက်ဖြတ်ကော်မရှင်ရဲ့ကြားဝင်ပြီးတော့ဖမ်းရတဲ့စီရတဲ့အစင်းရောက်သွားတယ်။ဒါပေမဲ့လို့တခြားမျိုးနယ်ဥရိယာကြီးဥလာဦးဟာ9000နှစ်ကျင်းယူတယ်1010နှစ်ကြာတယ်။ဟောကျော်သူရဝင်းက3030ယူတယ်1005နှစ်ပဲကြာတယ်။အဲ့တော့များများစားမှဖြစ်မယ်ဆိုတဲ့သဘောမျိုးဖြစ်လာတယ်။အဲ့တော့ဆိုလိုတာကလက်စားရခြင်းအတူတူအရေးယူမှုမှာကြွားချနေတယ်။အဲ့ဒီတွေကတရားဥပဒေစိုးမိုးရေးဘလို့မှအကောင့်တယ်ပေါ့လို့မရအောင်
။ဟုတ်ကဲ့ဦးရောဘဆောင
်အကျဉ်းညိုက်ကြပါလေဟုတ်ကဲ့
ဗီရီကနေထုတ်လွှင့်ပေးနေတဲ့မြန်မာရေးဆွေးနွေးခန်းအစီအစဉ်ကိုတနင်္ဂနွေနေ့ညပိုင်းမှာအစ်စ်နားဆင်နိုင်ပြီးအခုလိုတနင်္လာနေ့မနက်ပိုင်းမှာနောက်တစ်ချိန်ပြန်လည်ထုတ်လွှင့်ပေးပါရရှင်။ VOE ကနေထုတ်လွှင့်ပေးနေတဲ့မြန်မာရေးဆွေးနွေးခန်းအစီအစဉ်ကို VOE ရဲ့ Facebook စာမျက်နှာမှာရော VOE ရဲ့ website လိမ့်စာမှာပါအပတ်စဉ်ကန္တာများဆိုတဲ့ခေါင်းစဉ်အောက်ကနေပြီးတော့နားဆင်ကြည့်ရှုနိုင်ပါတယ်။ VOE ရဲ့ internet စာမျက်နှာကတော့ bamis.voanews.com ဖြစ်ပါရရှင်။မကြာခင်ထုတ်လွှင့်မြဲဒုတိယပိုင်းအစီအစဉ်မှာတော့မြန်မာပြည်ကပေးစာပြည်တွင်းသတင်းသုံးသပ်ချက်နဲ့ကမ္ဘာတစ်လွှာထူးခြားစံပြသတင်းများကန္တာတွေနားဆင်ကြရမှာပါရှင်။
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com voiceofamerica.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာမနက်ခင်ဗျာရှင်တနင်္လာနေ့မနက်ဖက် VO American အတန်ရဲ့မနက်9နာရီထိဆက်လက်နားဆင်ရမယ့်အစီအစဉ်တွေကိုလိုင်းဒိုမီတာ32 40နဲ့49အပြင် VO ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ကြပါရဲ့ရှင်အခုဒုတိယပိုင်းအစီအစဉ်တွေထဲမှာအရင်ဥဆုံးမြန်မာပြည်ကပေးစာကဏ္ဍကိုနားဆင်ရဖို့ရှိပြီးဥစီသူအောင်မြင့်ရဲ့ပြည်တွင်သတင်းသုံးသပ်ချက်ကတော့
သတင်းနောက်တွေဟာအဲ့ဒီရခိုင်ပြည်နယ်တွေကသတင်းအမှန်တွေသိရအောင်စ조사နေခြင်းဟာတိုင်းပြည်ဒုက္ခမရောက်ရအောင်အချုပ်ချာအာဏာထိပါမခံရအောင
် writer သတင်းတော်နှစ်ယောက်ထောင်ချောက်ဆင်ဖန်စီခံခဲ့ရလေသလားဆိုတဲ့ကောင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးထားတာကိုနားဆင်ကြရမှာပါအစီအစဉ်နောက်ပိုင်းမှာတော့ကဘာတလွှားထူးခြားစံပြသတင်းများအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်ရှင်ဒီအစီအစဉ်တွေကမှအခုရင်ဆုံးမအေးတန်နာကျော်စီစဉ်ထုတ်လွှင့်ပေးနေတဲ့မြန်မာပြည်ကပေးစာကန္တာကိုနားဆင်ကြရအောင်ပါရှင်
ကြရတဲ့တော်ရရှင်တွေရဲ့ပေးစာတွေအီးမေးလ်တွေပြီးတော့ VOE မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာပြီးရေးလာကြတဲ့တော်ရရှင်တွေရဲ့မှတ်ချက်တွေပြီးတော့ Facebook Messenger ကနေပြီးတော့စာရေးလာကြတဲ့တော်ရရှင်တွေရဲ့အစာတွေကိုတော့မြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါတော့မယ်ရှင်။နောက်ပိုင်းမှာတော့နောက်တိုင်းဒေးလေးတစ်ပုတ်နဲ့လည်းဖြောပြေးပေးမယ်အပြင်တော်ရရှင်တွေအချင်းချင်းပေးပို့လာတဲ့မြစ်တာဒေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်။အခုအရင်အဆုံးတော့ VOE စီစဉ်တွေကိုနားဆင်ပြီးရေးလာကြတဲ့တော်ရရှင်တွေရဲ့အစာတို့လေးတွေကိုဖော်ပြပေးခြင်းပါတယ်ရှင်။ပထမအဦးဆုံး VOE အဖွဲ့သားတွေကိုစုမွန်တောင်းပေးလာတဲ့တော်ရရှင်တယောက်ကတော့
မင်္ဂလာပါ VOE အဖွဲ့သူအဖွဲ့သားတွေအားလုံးကျန်းမာရွှင်လန်းကြပါစေတက်တော်ရာကျော်နေနိုင်ကြပါစေအစီအစဉ်သစ်တွေထုတ်လွှင့်နိုင်ပါစေ VOE ကိုအမြဲနားထောင်ပြပါရယ်အစီအစဉ်တိုင်းကိုကြိုက်ပါရယ်ကျေးဇူးပါ
ဟုတ်ကဲ့ရှင်ကျမတို့ဘက်ကလည်းအထူးကျေးဇူးတင်ပါတယ်လို့ပြောချင်ပါတယ် VOE ကနေပြီးတော့ Radio ရုပ်မြင်သံကြားနဲ့ Website ပေါ်မှာထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုဆက်ပြီးတော့နားဆင်ကြည့်ရှုဖတ်ရှုအားပေးပါအောင်လို့လည်းမှာချင်ပါတယ်နော်မင်္ဂလာရှိတဲ့ Christmas နဲ့နှစ်သစ်အားလည်းရဲ့အချိန်အခါဖြစ်ပါစေလို့လည်းကြိုပြုဆုတောင်းပေးကြပါရစေ။အောင်ကိုဆိုတဲ့တော်ရရှင်ကတော့ဒီကျွန်တော်တို့ VOE မြန်မာပိုင်းကနေအစီအစဉ်လေးတစ်ခုထုတ်လွှင့်ပေးပါဆိုပြီးတောင်းဆိုလာပါတယ်။သူကတော့ရွှေပြောင်းမြန်မာတွေအတွက်သတင်းကိုထုတ်လွှင့်ပေးပါလို့ VOE ကိုတောင်းဆိုပါတယ်တဲ့။နောက်ထပ်ကချင်းပြည်နယ်ဗမော်ခရိုင်ကရေးလာတဲ့တော်ရရှင်လန်လေးဆိုတဲ့တော်ရရှင်ကလည်း VOE ကိုစာရေးကြပါတယ်ဘယ်ကိုပို့ရမလဲဆိုပြီးရေးလာတာပါ
။မင်္ဂလာပါ VOE ဝိုင်းတော်သားများအားလုံးကိုစိတ်တပြားရှင်လန်းကြပါစေလို့ဆုတောင်းလိုက်ပါတယ်။ကချင်ပြည်နယ်ဗမော်ခရိုင်မန်စီမြို့နယ်မန္တာအုပ်စုနေလမ်းလေးဖြစ်ပါတယ်။ VOA Radio အစီအစဉ်ကိုလည်းအားရင်အားလို့နားဆင်အားပေးနေပါတယ်။ Facebook ကနေလည်းကြည့်ဖြစ်ပါတယ်။ဒါမှမေးချင်လို့ပါ။ VOA ကိုကျွန်တော်စာရေးပြီးတော့ရင်ဖွင့်ချင်တာတွေရှိပါတယ်။မြို့နယ်ရက်ရွာကအဖြစ်ပျက်တွေကိုလည်း VOA ကိုပေးပို့ချင်ပါတယ်။ဘလို့ပို့ရမှန်းလည်းမသိလို့ပါ။ပေးပို့ရမယ့်လိစာလေးရချင်ပါတယ်။အခုရေးတဲ့လိစာကရေးလို့ရပါသလားခင်ဗျာ။
ဟုတ်ကဲ့ပါဒီတော်ရရှင်ကိုပြန်ကြရမယ်ဆိုတော့ကျမတို့စီစာရင်းနိုင်တဲ့လိပ်စာကိုဒီအစီအစဉ်အဆုံးမှာကြေညာပေးပါမယ်နော်ဒါမှမဟုတ်ရင်လည်းအခုပို့သလိုပဲ Facebook ပေါ်မှာကျွန်တော်ရင်ဖွင့်ကြပါတယ်ဆိုပြီးတော့ရေးလာလို့လည်းရပါတယ်နောက်ပြီးတော့ကျမတို့ VOA မြန်မာပိုင်း Facebook စာမျက်နှာကစာရေးပြီးတော့ message ပို့လို့ရတဲ့နေရာမှာလည်းလှမ်းပြီးတော့ရေးလို့ရပါတယ်အဲ့ဒါတော့တယ်လီဖုန်းနဲ့အသုံးရတာမလို့တယ်လီဖုန်းပို့ပဲဒီ internet ပို့ပဲကုန်ပါမယ်နော်စာပို့ကတော့ကုန်မှာမထင်ပါဘူး။ဒါမှမဟုတ်လည်းဒီကျမတို့အစီအစဉ်အနောက်ပိုင်းမှာကြေညာပေးတဲ့လိပ်စာကိုစာထည့်လိုက်လို့ရပါတယ်ရှင်။မြန်မြန်ရောက်စေချင်တဲ့ဆိုရင်တော့အင်တာနက်ကအမြန်ဆုံးလို့ပဲပြောချင်ပါတယ်။ KT Win ဆိုတဲ့ Facebook ပေါ်ကတော်ရရှင်ကလည်းမင်္ဂလာပါ VOE online ကနေပြီးတော့တိုက်ရိုက်နားထောင်လို့ရပါလားဘယ်လိုလုပ်ရမလဲပြောပြပေးပါတဲ့။သူက Facebook ပေါ်ကမေးထားတာပါ။ဒါကြောင့်မလို့ဖြေရတာလည်းပို့ပြီးတော့လွယ်ကူပါတယ်နော်။ဘာလို့လဲဆိုတော့ဒီ Radio နဲ့ရုပ်မြင်သံကြားထုတ်လွှင့်မှုတွေကို Facebook ပေါ်ကနေပြီးတော့လည်းအချိန်နဲ့တပြေးညီတိုက်ရိုက်ထုတ်လွှင့်ပေးနေတာမဟုတ်လို့ပါ။VOA ရုပ်မြင်သံကြားနဲ့ Radio အစီအစဉ်တွေကို American ပြည်အောင်စုရဲ့ထုတ်လွှင့်ပေးချိန်နဲ့တပြိုင်နက် Facebook ကနေပြီးတော့ Live ထုတ်လွှင့်ပေးနေတာပါ။ VOA မြန်မာပိုင်း Facebook စာမျက်နှာကိုအခုလိုမျိုးပဲဝင်ကြည့်တဲ့အခါမှာအဲ့ကျမတို့စီကတိုက်ရိုက်လွှင့်တဲ့အချိန်မြန်မာနိုင်ငံကဖမ်းယူနေကြအချိန်နေမှာဆိုရင် Facebook ပေါ်မှာ Live လာနေတာကိုနားဆင်ဒါမှမဟုတ်လည်းကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ Facebook စာမျက်နှာကိုဝင်မယ်ဆိုရင်တော့ facebook.com/voa.bambis.news ဖြစ်ပါတယ်။VOE ရဲ့ Burmese ရဲ့ news ရဲ့ဒီသုံးလုံးကြားထဲမှာ full stop လို့မျိုး dot ဒီပါပါတယ်စလုံးပေါင်းက facebook.com/voa.burmese.news ဖြစ်ပါတယ်ရှင်အဆင်ပြေပြေနဲ့နားဆင်နိုင်လိမ့်မယ်လို့ယူဆပါတယ်နော်အထူးကျေးဇူးတင်ပါတယ်အခုတော့တော်ရရှင်တွေကိုအနောက်တိုင်းဒေးလေးတစ်ပုတ်နဲ့ဖြောပြေးပေးကြပါတယ်ခရစ်စမတ်ကာလရောက်နေတာမလို့ခရစ်စမတ်သတင်းလေးတစ်ပုတ်နဲ့ဖြောပြေးပေးကြတာပါ မြန်မာနိုင်ငံကကျမတို့အဖေခေတုံးကရော့တချင်းကြိုက်တဲ့သူတွေကြိုက်ခဲ့တဲ့ Ross Stewart တီဆိုထားတဲ့ဒီ Christmas တချင်းလေးတစ်ပုဒ်နဲ့ဖျော်ဖြေပေးကြပါတယ်ရှင်သူကဒီကနေဒါက Christmas တချင်းတွေနဲ့နာမည်ကြီးတဲ့ Michael Bauer ဆိုတဲ့ဒီလူငယ်အစိုးရတယောက်နဲ့ပေါင်းပြီးတော့တီဆိုထားတဲ့တချင်းဖြစ်ပါတယ် Ross Stewart နဲ့ Michael Bauer တီဆိုထားတဲ့ Winter Wonderland ဆိုတဲ့တချင်းကိုနားဆင်ကြည့်ပါအောင်နော
် Sleigh bells ring I am listening In the lane Snow is glistening A beautiful sight We're happy tonight Walking in a winter wonderland
Gone away is the bluebird Here to stay is a new bird He sings a love song as we go along Walking in a winter wonderland
In the meadow we can build a snowman We'll pretend it is Parson Brown
We'll say, are you married? We'll say, no, man. But you can do the job while you're in town.
Later on, we'll conspire as we dream by the fire to face unafraid the plans that we made walking in a winter wonderland.
Ah, yeah, winter wonderland.
And pretend that he's a circus clown.
We'll have lots of fun with Mr. Snowman until the other kids knock him down. Sleigh bells ring, are you listening?
In the lane, snow is glistening. A beautiful sight, we're happy tonight. Walking in a winter wonderland.
Walking in a winter wonderland.
We're walking in a winter wonderland.
Wonderland.
So Roger Ross Stewart ကဒီကနေဒါက Christmas တချင်းတွေနဲ့နာမည်ကြီးတဲ့အဆိုတော် Michael Bauer နဲ့ပေါင်းဆက်ပြီးတော့တည်ဆူထားတဲ့ Winter Wonderland ဆိုတဲ့တချင်းကိုနားဆင်ကြကြရတာပါမြန်မာတချစ်တော်ရရှင်တွေအတွက်စောင်းတေးလေးတစ်ပုဒ်နဲ့လည်းနောက်ပိုင်းမှာမြစ်တာတေးလည်းဆောင်ပေးဖို့မှာဖြစ်ပါတယ်။အခုတော့တော်ရရှင်တွေရဲ့ဒီကိုပိုင်းအမြင်တွေကိုထုတ်ဖော်လာကြတဲ့အစားတွေကိုဖော်ပြပေးကြပါမယ်။မြန်မာနိုင်ငံမှာတွေ့ကြုံနေရတဲ့လူမှုရေးရာကိစ္စအဝဝနောက်ပြီးနိုင်ငံရေးရာရှုမြင်သုံးသပ်ချက်တွေကိုဗီဒီယိုတော်ရရှင်တွေစာရေးပြီးတော့လွတ်လွတ်လပ်လပ်ထုတ်ဖော်လာကြတာတွေရှိပါတယ်နော်။အဲ့ဒီထက်မှာတော့ဒီရခိုင်ပြည်နယ်ကပြည်ပခန့်နဲ့ပတ်သက်ပြီးတော့ဒီနိုင်ငံတကာကနေပြီးတော့မြန်မာနိုင်ငံမြန်မာအစိုးရကိုဝိုင်းပြီးတော့ဖိအားပေးနေတဲ့အပေါ်မှာတကယ်လို့ American ပြည်အောင်စုလိုမျိုးနောက်နိုင်ငံတွေကနေပြီးတော့အရေးယူတန်ခတ်ပိတ်ဆို့မှုတွေလှုပ်လာတဲ့အခါမှာမြန်မာနိုင်ငံအနေနဲ့ဂရုစိုက်မှာမဟုတ်ပါဘူးဆိုပြီးတော့တော်ရရှင်တယောက်သူ့ရဲ့ထင်မြင်ယူဆချက်ကိုခုလိုမျိုးရေးလာပါတယ်ရှင်
။တန်ခတ်ပိတ်ဆို့ခြင်းကနီလန်ကောင်မဟုတ်ပါဘာနဲ့တူတယ်လဲဆိုတော့ငကိုကမှငပိကျက်နဲ့စားနေရတဲ့သူတွေကိုဒီကောင်တွေကိုဝတ်သားဟင်းမရောက်နဲ့ဆိုသလိုပါပဲခင်ဗျအာနာရှင်ခေတ်ဆက်ဆက်ပိတ်ဆို့ထားခဲ့တာဘာတွေထိထိရောက်ရောက်ဖြစ်ခဲ့ဘူးလဲအခုလက်ရှိမြောက်ကိုရီးယားကိုကြည့်လို့ရပါတယ်ပြည်သူတွေပဲဒုက္ခရောက်ပါတယ်ဒါကြောင့်ပိတ်ဆို့ဒဏ်ခတ်တာကလိုချင်တဲ့ပန်းနိုင်တဲ့ပူဝေးစေလို့သဘောမကျပါဘူးရခိုင်ရေးတစ်ခုတည်းမကြည့်ပဲပြည်တွင်းငြိမ်းချမ်းရေးရအောင်ပူးပေါင်းကူညီမယ်ဆိုရင်ပုံမကောင်းမွန်ထိရောက်ပါလိမ့်မယ်
တန်ခတ်ပိတ်ဆို့မှုကမှအစာတွေကမကြောက်တာတန်ခတ်ပိတ်ဆို့မှုကအခုထက်လုံရင်လည်းမှုမှာမဟုတ်ပါဘူးဆိုပြီးတော့ဒီတော်ရရှင်ရေးလာတာဖြစ်ပါတယ်ကင်းပြင်းထဲမှာကြုံနေရတဲ့မူရည်ဆေးဝါးနဲ့ပတ်သက်ပြီးတော့ဒီလူမှုကြုံနေရတဲ့အခက်အခဲဆိုပြီးတော့ရင်ဖွင့်လာတဲ့တော်ရရှင်တယောက်ရဲ့စာကိုလည်းဆက်ပြီးတော့ဖော်ပြပေးကြပါတယ်ရှင
်မူရည်ဆေးဝါးနဲ့ပတ်သက်လို့ကင်းပြင်းနဲ့ဖန်အမျိုးတရားရုံးတွေမှာတရားသူကြီးတွေလက်စားနေတာကြောင့်ငွေကြေးမတက်နိုင်တဲ့ကျောင်းသားလူငယ်အများစုမှာပြစ်မှုနဲ့ပြစ်ဒဏ်မမျှအောင်ထောင်ဒဏ်နှစ်ရှည်အပြစ်ပေးခံနေကြရပြီးငွေကြေးလက်ထိုးနိုင်တဲ့မူရည်ဆေးရောင်းချသူတွေကြတော့ဂွင်းလုံးကျွအမှုကနေလွတ်ကျွနေပြီးအေးအေးယူမှုတွေလည်းမရှိပါဘူးဒီလိုမမှန်မကန်ဆုံးဖြတ်နေတဲ့တရားသူကြီးတွေကိုအေးအေးယူပေးပါရန်အထက်လူကြီးများကိုသိစေအပ်ပါတယ်ခင်ဗျာ
နောက်ထပ်သောရရှင်တယောက်ကတော့ဘိမ့်မြို့မှာဒီရင်စိကန် လိုင်းနာခြင်းမရှိလို့ဆိုပြီးတော့စိုက်ကယ်တွေကိုဒဏ်ရိုက်နေပါတယ်ဆိုတော့သောရိုင်းစင်တယောက်စာရေးပြီးရင်ဖွင့်လာတာရှိပါတယ်ဒီလိုမျိုးရင်စည်းကမ်းလိုင်းနာမှုမရှိရင်ဒဏ်ရိုက်တာကတော့ဒီရဲတပ်ဖွဲ့ရဲ့တာဝန်ဝတ္တရားပဲမလို့ဒီကိစ္စမှာပြောစရာမရှိပါမလဲဒီဒဏ်ရိုက်တဲ့နေရာမှာနီးမှန်လမ်းမှန်နဲ့ဒဏ်ရိုက်မှုမရှိပါဘူးနိုင်ငံတစ်ခုမှာစီးကျက်ထားတဲ့စီးမြင့်တဲ့အညီလှုပ်ဆောင်တာမဟုတ်ပါဘူးဆိုပြီးဒီသောရရှင်ကစာရေးပြီးအခုလိုမျိုးတိုင်တန်းလာပါတယ
်ဒီကနေ့မနေ့7နိုင်ခန့်ဘိမ့်မြို့မှာမော်တော်ဘီကယ်ရီအုပ်စုဖွဲ့ပြီးတော့ဂျောင်ပိတ်ဖမ်းဆီးလို့စိုက်ကဲအစီးရေ100ကျော်ဖမ်းဆီးရမိပါတယ်ယင်ထင်းယုံခေါ်ပြီးတော့ဒဏ်ရိုက်ပုံကဘာအမှုပဲဖြစ်ဖြစ်တစည်းကို2500နဲ့ကျောင်းသူတွေလည်းပါတယ်တက္ကစီသမားတွေလည်းပါတယ်အတော်များများကတော့မိခိုးသူတွေများပါတယ်တနေ့လို့တနေ့စားအလုပ်လုပ်သူတွေလည်းပါပါတယ်အားလုံးဒဏ်ငွေဆောင်ကြပါတယ်အကြောင်းကတော့ဒံငွေအခုမဆောင်ရင်စိုက်ကဲထားခဲ့ရမယ်။နောက်9ရက်ဆိုလို့ရှိရင်တရားရုံးတို့ထောင်ဒဏ်တို့ကြားခံရမယ်ဆိုပြီးတော့ချင်းချောက်တော့အားလုံးကကြောက်ပြီးတော့ပြေးကြရတော့တယ်။ဆောင်ထားပြီးတော့ပြေးစာဖြတ်ပိုင်းပြေးပါဆိုတော့မပေးနိုင်ဘူးတဲ့။ကဲအဲ့လိုဆိုတော့လေပေးထားခဲ့တဲ့ဒီဒံငွေတွေတရားရုံးရောက်သွားတာလား။နိုင်ငံတော်အခွန်ရုံးစီကရောက်ရလား။မနေ့ပိုင်းတစ်ချိန်လေးဖမ်းတာတော့မှအစီးတရားကျော်ဆိုတော့25သိန်းပဲထားတော့အရင်ရက်တွေကဖမ်းထားတာတော့ဒီနေ့မှလာထုတ်တဲ့သူတွေတော့မှရှိပါတယ်။ခလီမတယောက်ဆိုလို့ရှိရင်တနာစရာဒီနေ့မှလာထုတ်ရတာတဲ့။မိဘတွေတိမာစုလို့သူ့ရဲ့လက်စွပ်လေးပေါင်ထားပြီးတော့လာထုတ်ရတာတဲ့သူ့ရဲ့လောက်ရကပြည်သူတွေကိုပညာပေးတာတွေမဟုတ်ဘဲနဲ့ဥပဒေအကြောင်းပြပြီးတော့လက်တလုံးချလုပ်နေပုံပေါက်နေပါတယ်ဒါဟာဒီမိုကရေစီပြောင်းလဲခြင်းကိုအယောင်ဆိုးစေပါတယ
်ဒါကတော့ဘိမ်းမှာရင်စိကန်လိုက်နာမှုမရှိလို့ဆိုပြီးတော့ဆိုင်ကယ်တွေကိုဒဏ်ရိုက်တဲ့အခါမှာချက်ချင်းဒဏ်ချေမပေးနိုင်ဘူးဆိုရင်ရဲတပ်ဖွဲ့ကဆိုင်ကယ်ကိုပါယူထားမယ်ဆိုပြီးပြောနေတယ်ဆိုပြီးဒီတော်ရရှင်စာရေးပြီးတော့ရင်ဖွင့်လာတာဖြစ်ပါတယ်ရှင်တော်ရရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှာရက်ချင်ပါတယ်နော်မြန်မာတက်ချစ်တော်ရရှင်တွေအတွက်လည်းမြန်မာသချင်းလေးတစ်ပုဒ်လက်ဆောင်ပေးအောင်မှာဖြစ်ပါလိမ့်ကျွန်တော်တို့ view ရမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ view ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုယ်ပိုင်ထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးချင်ကြတယ်ဆိုရင်တော့ကျမတို့ view ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် view American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတက်တာအမှတ် 855 ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ် email ပေးဖို့မယ်ဆိုရင် bammy@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လဲကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလဲ Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်เนาะ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလဲလာပြီးတော့ရေးနိုင်ပါတယ်သောရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်တော်ရရှိနေကိုစောင်းတေးလေးတစ်ပုဒ်နဲ့ဖြောပြပေးကြပါမယ်။တချင်းဟောင်းလေးတစ်ပုဒ်ပါကျမလည်းဘယ်ရမှန်းမသိရှာရှာဖို့ဖွေတွေ့ထားတာပါ။ကျမစီမှာရင်ထဲကရှိပြီးတင်ထားတဲ့တချင်းတစ်ပုဒ်လည်းဖြစ်ပါလိမ့်။ခင်မောင်ထူးတည်ဆူထားတဲ့လွမ်းသူဆောင်ဆိုတဲ့တချင်းလေးကိုတော်ရရှိနေအားလုံးနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်။နားဆင်ကြည့်ပါဦးနော
်။တင်ယောင်ဆုံးတွေကိုမှလိုက်တဲ့ดุเดียวจ่อล้วนลุนียามีลีบีนิวญาเนมาไล่ติดุเดียวจ่อล้วนลุนียามีพี่เดโมเปียนมาซ้องยောက်แค่พี่ซ้องชုံลุมะนวยไนอองดีซ้องเลล้วนนวยเนหม่องลุปงล้วนทาดียินตะกูลุงกล้วยจีอองล้วนยาเดပြန်လာပါချစ်ဆုံးရဲ့ပြန်လာပါပြန်ဆုံးမယ်နှင်းများလေဟေးမန်ကုန်အန်တူဖို့ပြန်လာပါပြန်လာပါဖက်တာအုံသိသိစွာဒုတိယတော့လွမ်းလို့နေရပြီယင်မလွမ်းများနဲ့ကြုံတိုင်းကဒုတိယတော့လွမ်းလို့နေရပြီချစ်ပင်ဝင်းခြင်းကိုမှန်းစားလို့ရဲ့ဘယ်မှာလဲချစ်သူရဲ့ဒီဆောင်လေလွမ်းတွင်တင်းမုံလို့ဖုံးလွမ်းထားသည်မျော်လီတိုင်းမှန်ကြီးကလွမ်းရတယ်
变了吧，亲手也变了吧，变成美女娘嘞。黑芒果俺都不变了吧，变了吧，太太哦。
မရေတနာကျော်စီစဉ်ထုတ်လွှင့်ပေးနေတဲ့မြန်မာပြည်ကပေးစာကဏ္ဍကိုတနင်္ဂနွေနေ့ညနဲ့အခုလိုတနင်္လာမနေ့ပိုင်းတွေမှာစောင့်မျှော်နားဆင်နိုင်ကြပါရဲ့ရှင်။အခုဆက်ပြီးတော့ဥစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသပ်ချက်ကိုနားဆင်ကြရပါမယ်။ရိုက်တာသတင်းတောက်နှစ်ယောက်ထောင်ချောက်ဆင်ဖမ်းဆီးခံခဲ့ရလေသလားဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါ။မတ်အင်ဂျင်နိုင်ကအကူအညီတင်ဆက်ထားပါရဲ့ရှင်။
ဒီပိုင်းပြည်တွင်းသတင်းမီဒီယာလောကနဲ့နိုင်ငံတကာအသံဝိုင်းကစိတ်ဝင်စားဆုံးကိစ္စကတော့အမေရိကန်အခြေစိုက်ရိုက်တာသတင်းဌာနရဲ့မြန်မာနိုင်ငံသားသတင်းတောက်နှစ်ယောက်ရန်ကုန်မှာအဖမ်းခံရတဲ့သတင်းပါဒီလိုအဖမ်းခံရတာနဲ့ပတ်သက်ပြီးပြည်တွင်းသတင်းမီဒီယာလောကသားတွေစိတ်ဆိုးဒေါသထွက်နေကြပါတယ်အလားတူနိုင်ငံတကာအသံဝိုင်းကလည်းခုကိစ္စနဲ့ပတ်သက်ပြီးစိုးရိမ်မကင်းဖြစ်ကြောင်းပြောဆိုထားကြသလိုကုလသမဂ္ဂထွေထွေအတွင်းမှုချုပ်ကိုယ်တိုင်အဲ့ဒီသတင်းတောက်နှစ်ယောက်အတွက်စိုးရိမ်မကင်းဖြစ်နေသလိုမြန်မာနိုင်ငံသတင်းမီဒီယာလွတ်လပ်ခွင့်အတွက်လည်းစိုးရိမ်တဲ့အကြောင်းထုတ်ဖော်ပြောဆိုရသည့်အထိဖြစ်နေလိုပါပဲဒီကိစ္စဘယ်လိုဖြစ်ရတာပါလဲဘယ်လိုအကောင်းဆုံးဖြေရှင်းသင့်တယ်လဲဆိုတာဆွေးနွေးတင်ပြသွားပါမယ
်ရိုက်တာသတင်းဌာနရဲ့ဌာနေသတင်းတောက်နှစ်ယောက်ဖြစ်တဲ့ကိုသက်ဦးမောင်ခေါ်ကိုဝါလုံးနဲ့ကိုကျော်စိုးတို့နှစ်ယောက်ရဲတပ်ဖွဲ့ရဲ့ဖမ်းဆီးခြင်းခံရတာဒီဇင်ဘာလ12ရက်နေ့ညပိုင်းကပါအဖမ်းခံရပြီးနောက်တစ်ရက်မှသူတို့ကိုဖမ်းဆီးထားတာနဲ့ပတ်သက်တဲ့ရဲမှတ်တမ်းတင်ပြချက်ပြင်ပကိုပေါက်ကြားလာပါတယ်နောက်ပိုင်းအဲ့ဒီပေါက်ကြားလာတဲ့မှတ်တမ်းကိုကိုကပြီးသတင်းဌာနတွေကသတင်းဖော်ပြကြပါတယ်မှတ်တမ်းမှာဖော်ပြထားတာကအမတ်ရှိလုံကျုံရေးရဲတပ်ဖွဲ့ခွဲကဒူရဲမှုဇော်နိုင်ဦးဆောင်တဲ့တပ်ဖွဲ့ဝင်တွေဟာဒီဇင်ဘာလ12ရက်နေ့ညကထောက်ကျက်နေမြေရဲစခန်းအပိုင်းအမတ်သုံးလမ်းမကြီးနဲ့နီလာလမ်းဆုံနေရာမှာရင်စစ်ပိတ်ဆို့တာဝန်ဆောင်ရွက်နေခဲ့တယ်အဲ့ဒီအချိန်အမတ်သုံးလမ်းမကြီးအတိုင်းတောင်ကနေမြောက်ဘက်ကိုလမ်းလျှောက်လာတဲ့ရိုက်တာသတင်းတောက်ကိုဝါလုံးနဲ့ကိုကျော်စိုးတို့ကိုတွေ့ပြီးမတင်ငါလို့ရက်တန့်စစ်ဆေးရှာဖွေတယ်။သူတို့နှစ်ယောက်စီကနေရခိုင်ပြည်နယ်မြောက်ပိုင်းအကြမ်းဖက်မှုဖြစ်စဉ်ကာလရဲတပ်ဖွဲ့ကနေအထက်ကိုအစီရင်ခံတဲ့စာမိတ်ထူတွေကိုတွေ့လို့ဖမ်းဆီးလိုက်တယ်။နောက်တော့သူတို့ကိုထောက်ကျန်နေမြေရဲစခန်းမှာမြန်မာနိုင်ငံအစိုးရလျှို့ဝှက်ချက်များအဥပဒေပုံမှန်သုံးနဲ့အမှုဖွင့်ထားတယ်ဆိုပြီးဖြစ်ပါတယ်။အလားတူနောက်တနေ့ဒီဇင်ဘာလ23ရက်ပြည်ထောင်ဝင်ကြီးဌာနရဲ့သတင်းထုတ်ပြန်ချက်မှာတော့ရဲတပ်ဖွဲ့ဝင်2ယောက်နဲ့သတင်းတောက်2ယောက်ကိုမြန်မာနိုင်ငံအစိုးရလျှို့ဝှက်ချက်များအဥပဒေနဲ့အရေးယူထားကြောင်းခေါင်းစဉ်တက်ပြီးရခိုင်ပြည်နယ်မောင်းတော်ဘူးတီတောင်ဒေသ၌လုံခြုံရေးတာဝန်များထမ်းဆောင်ခဲ့ပြီးရန်ကုန်မြို့တွင်ပြန်လည်အနာပေးစုဖွဲ့လျက်ရှိသည့်လုံခြုံရေးရဲတပ်ဖွဲ့ခွဲမှတပ်ဖွဲ့ဝင်များအားချိကပ်စည်းရုံးဆက်သွယ်ပြီးရခိုင်ဒေသနှင့်ပတ်သက်သည့်သတင်းအချက်အလက်များတပ်ဖွဲ့နှင့်သက်ဆိုင်သည့်အရေးကြီးလုံခြုံရေးစာရွက်စာတမ်းအထောက်အထားများကိုပြည်ပသတင်းဌာနများသို့ပေးပို့ရန်ရည်ရွယ်ချက်ဖြင့်တရားမဝင်သတင်းရယူဆောင်ရွက်ခဲ့သည့်ရန်ကုန်အခြေစိုက်ရိုက်တာသတင်းဌာနမှသတင်းတောက်နှစ်ဦးအားတပ်သေးအထောက်အထားစာရွက်စာတမ်းများနှင့်အတူဖမ်းဆီးရမိခဲ့သဖြင့်ဆိုပြီးဖော်ပြခဲ့ပါသည်ဒီဖော်ပြချက်တွေကိုပြန်စစ်ဆေးကြည့်တင်ပါသည
်အခင်းဖြစ်တဲ့ဒီဇင်ဘာ12ရက်ည10:00ကျော်မှာရိုက်တာသတင်းဌာနအုပ်ချုပ်သူအန်တိုနီဆိုဒော့စကီဟာသူသတင်းဌာနကသတင်းတောက်နှစ်ယောက်ပျောက်ဆုံးနေတဲ့အကြောင်းမင်္ဂလာရုံရဲစခန်းမှာလူပျောက်တိုင်တန်းခဲ့ပါတယ်။အဲ့ဒီလူပျောက်တိုင်တန်းစာမှာကိုဝလုံးနဲ့ကိုကျော်စိုးဦးတို့နှစ်ယောက်ဟာဒရိုက်ဘာရိုက်တာဌာနပိုင်ကားနဲ့အတူညနေ6:00လောက်မှာအင်တာဗျူးလုပ်ဖို့မင်္ဂလာရုံမြို့နယ်အမှတ်8လုံခြုံရေးရဲတပ်ရင်းကိုသွားခဲ့ကြောင်းတပ်ရင်းဝင်ပေါက်ကိုရောက်တဲ့အချိန်သူတို့ကိုချိန်တဲ့လူနှစ်ယောက်ထွက်လာပြီးဆောင်ရိတ်မှုစားတော့ဆိုင်ကိုသွားခဲ့ကြောင်းချိန်ဆိုထားသူတွေကဆိုင်ကနဲ့သွားပြီးကိုဝလုံးတို့ကယုံကားနဲ့သွားကြတာဖြစ်ကြောင်းစားတော့ဆိုင်မှာကိုဝလုံးတို့ကိုချပေးခဲ့ပြီးရီမောင်းဟာအခြားလက်ဖိတ်ဆိုင်တဆိုင်ကနေဖုံးခေါ်လာတာကိုစောင့်နေခဲ့ပေမဲ့အဆက်အသွယ်ပြတ်သွားတာကြောင့်လူပြောက်တိုင်တန်းခဲ့တာဖြစ်ပါတယ်
။ဖြစ်စဉ်နဲ့ပတ်သက်ပြီးထူးခြားချက်တွေကတော့ကိုဝါလုံးတို့ဟာရဲတပ်ဖွဲ့ဝင်တွေရဲ့ချင်းဆိုမှုကြောင့်သူတို့ခေါ်တဲ့နေရာကိုသွားခဲ့ရတာဖြစ်ပါတယ်။စောင့်ရိတ်မှန်စားတောက်ဆိုင်မှာစကားပြောတာလေအဲ့ဒီရဲတပ်ဖွဲ့ဝင်တွေပဲရွေးချယ်ခဲ့တာဖြစ်ပုံရပါတယ်။ဒါကြောင့်ပြည်ထောင်ဝင်ကြီးဌာနကထုတ်ပြန်သလိုသတင်းတောက်တွေကရဲတပ်ဖွဲ့ဝင်တွေကိုချီကပ်ဆက်သွယ်စည်းရုံးနဲ့အရေးကြီးလုံခြုံရေးစာရွက်စာတမ်းတွေကိုနိုင်ငံခြားသတင်းဌာနတွေစီပို့ပေးဖို့လုပ်တယ်ဆိုတာမျိုးကတော့ဖြစ်နိုင်စရာမရှိပါဘူး။သ တရင်တော့တွေဟာတရင်ရရှိဖို့တရင်ရမြက်တွေနဲ့တွေ့ဆုံအချက်အလက်အထောက်အထားတွေပေးရင်လက်ခံအဲ့ဒီလိုတမာယိုးကြအခြေအနေမျိုးပဲဖြစ်နိုင်ပါတယ်နောက်တစ်ချက်ရဲမှတ်တမ်းမှာပါတဲ့ဖန်းစီရမိပုံပါပဲကိုဝါလုံးတို့နှစ်ယောက်ကလမ်းလျှောက်လာတဲ့ပိတ်ဆို့စစ်ဆေးနေတဲ့ရဲတပ်ဖွဲ့နဲ့တဲ့တဲ့ကြီးတိုးလို့ဖမ်းမိတယ်ဆိုတာမျိုးကတော့ယုံကြည်ဖို့ခက်ခဲပါတယ်ကိုဝါလုံးတို့ဟာသူတို့ယုံကားကိုခေါ်လာတနေရာမှာစောင့်ဆိုင်ခိုင်းတာကြောင့်ပြန်မဲဆိုသူတို့ကားကိုဖုန်းဆက်ခေါ်အဲ့ဒီစားတော့ဆိုင်ကနေထွက်ခွာသွားရုံပါပဲနောက်ထပ်တန်တရားရှိစရာတစ်ချက်ကရဲတပ်ဖွဲ့ကဖမ်းဆီးထားတယ်ဆိုတော့ရဲတပ်ဖွဲ့ဝင်2ယောက်ပါပြည်ထောင်စုဝန်ကြီးဌာနဟာအဲ့ဒီရဲတပ်ဖွဲ့ဝင်2ယောက်ရဲ့ဓာတ်ပုံကိုမထုတ်ပြန်ခဲ့ပါဘူးဒါကြောင့်ကိုဝါလုံးတို့နဲ့တွေ့ဆုံပြီးစားတော့ဆိုင်ခေါ်သွားတဲ့2ယောက်ဟာအရေးယူခံရတဲ့2ယောက်မဟုတ်ဘူးဆိုရင်ဒါဟာအသွင်ယူပြီးဖမ်းဆီးတဲ့သဘောတက်ရောက်သွားပါလိမ့်မယ်မြန်မာနိုင်ငံကရဲတပ်ဖွဲ့ဟာပြည်တစားတွေကိုဖမ်းချင်ရင်လူတယောက်ကိုငွေပေးငွေဆက်ကူနံပါတ်မှတ်အသွင်ယူပျော်ပါခိုင်းပြီးပြည်တစားစီကငွေဆက်ကူအထောက်အထားနဲ့ဖမ်းဆီးတယ်ဆိုတဲ့ပုံစံမျိုးပါ။နောက်တန်တရားဖြစ်စရာတစ်ခုကစာရွက်စာတမ်း၄မျိုးဖမ်းမိတဲ့အနေနဲ့ကိုဝါလုံးစီမှာ2မျိုးကိုကျော်စိုးစီက3မျိုးဖမ်းမိတယ်ဆိုတာပါ။တကယ်တော့အဲ့ဓာရီဟာအတူတူပဲမို့တစုတစည်းတည်းရှိနေမဲ့စာရွက်တွေပါ။နှစ်ယောက်စလုံးဥပဒေနဲ့ညှီဆိုးနိုင်အောင်နှစ်ယောက်စလုံးစီမှာတွေ့တယ်လို့ဖန်တီးထားတာလေသလားတန်တရားဖြစ်စရာပါဖြစ်စဉ်အလုံးကိုဆက်ဆက်ကြည့်လိုက်ရင်ကိုဝါလုံးတို့တရင်တော့နှစ်ယောက်ဟာတမာရိုးကြမဟုတ်ပဲထောင်ချောက်စင်ဖန်စီခံလိုက်ရတာမျိုးလားအများကြီးတန်တရားဖြစ်စရာရှိပါတယ
်ဒီပြဿနာနဲ့ပတ်သက်ရင်ဒီမိုကရေစီလမ်းညောင်းမှုအသွားနေပါတယ်ဆိုတဲ့အစိုးရအနေနဲ့ဒါဟာပြည်ထရေးကလုတ်တာပြည်ထရေးကိုတက်မတော်ကကင်ထားတာငါတို့ဝင်ပါလို့မဖြစ်ဘူးဆိုတာမျိုးမနေသင့်ပါဘူးဒီဖြစ်စဉ်ကြီးတစ်ခုလုံးဟာသွေးရသားရဥပဒေနဲ့အညီဖြစ်ခဲ့သလားဆိုတာဥပဒေနဲ့အညီစစ်စစ်ဖို့သင့်ပါတယ်။နောက်ထပ်ရေးတကြီးလိုအပ်နေတာကတပ်မတော်နဲ့ပြည်ထရေးဝန်ကြီးဌာနတာဝန်ရှိသူတွေပါ။သတင်းတော့တွေဟာအဲ့ဒီရခိုင်ပြည်နယ်တွေကသတင်းအမှန်တွေသိရအောင်စ조사နေခြင်းဟာတိုင်းပြည်ဒုက္ခမရောက်ရအောင်အချုပ်ချာအာဏာထိပါမခံရအောင်တနည်းတစ်ပုံအားဖြင့်တပ်မတော်ကိုကူညီနေကြတယ်ဆိုတာသိမြင်နားလည်လာရေးပါ။ရခိုင်ပြည်နယ်မြောက်ပိုင်းကပြဿနာတွေအကြောင်းသတင်းရတဲ့သတင်းတော့တွေနဲ့မီဒီယာတွေကိုခုလိုသဘောမျိုးထားမယ်ဆိုရင်တော့ပြိပခပြဿနာနွန်တော်တွေကထွက်နိုင်မယ်မဟုတ်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ
်ဦးစီသူအောင်မြင်ရဲ့ပြည်ရင်းသတင်းသုံးသပ်ချက်ကိုတနင်္ဂနွေနေ့ညနဲ့အခုလိုတနင်္လာမနေ့ပိုင်းတွေမှာပုံမှန်နှာစင်နိုင်တယ်လို့ VOE ရဲ့ website စာမျက်နှာ bamis.voanews.com မှာလည်းအသံဖိုင်နေရောစာသားနဲ့ပါနှာစင်ဖတ်ရှုနိုင်ကြပါတယ်ရှင်
ရရှိမြန်ပြန်နိုင်ငံတော်လျှို့ဝှက်ချက်ဥတွေဖောက်ပြမှုဆွဲချက်နဲ့ရိုက်တာသတင်းတောင်နှစ်ဦးဖမ်းဆီးခံရတဲ့အပေါ်မှာမြန်မာစစ်အာဏာပိုင်တွေကိုပြည်တွင်းပြည်ပသတင်းမီဒီယာဖွဲ့စည်းတွေရောနိုင်ငံတကာကပါဝေဖန်နေကြပါတယ်သတင်းမီဒီယာတွေလွတ်လပ်ခွင့်ရှိဖို့လိုသလိုပဲ Rise to Information အစိုးရရဲ့သတင်းချက်လက်တွေအများပြည်သူရရှိခွင့်သိရှိခွင့်ဟာလည်းအစိုးရရဲ့ပွင့်လင်းမြင့်တာမှုနဲ့တာဝန်ခံမှုအပေါ်စောင့်ကြည့်နိုင်တဲ့ဒီမိုကရေစီလူ့ဖွဲ့စည်းအတွက်လိုအပ်ချက်တရဖြစ်ပါတယ်ဒါကြောင့်မလို့ပြောင်းလဲနေတဲ့မြန်မာနိုင်ငံမှာ Rise to Information ဒီအများနဲ့သက်ဆိုင်တဲ့အချက်အလက်တွေကိုသိရှိခွင့်ရရှိခွင့်အပေါ်အာဏာပိုင်တွေဘက်ကဘယ်လောက်ထိလေးစားလိုက်နာမှုရှိပါလဲဒီကြောင့်လာမယ့်အင်္ဂါနေ့ည Daily Life အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်ပါဝင်ဆွေးနွေးမိမှလူရဲသရရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားမယ်ဆိုရင် Daily Life အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့ယူဆကိုယ့်ရဲ့မိကုန်းတွေကိုစာနဲ့ဖြစ်စီ email နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ် View မြန်မာဝိုင်းရဲ့ဖုန်းနံပါတ်က1-2-3-2-3-5-5-5-4ဖြစ်ပါတယ်။အီးမေးလ်လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမြန်ညမှာသရရှင်တွေကိုကြည့်စုပါလိမ့်ခင်ဗျ။
ပြည်ဝအမေရိကန်တန်ရက်ဓာတ်ရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်တွေကိုအင်္ဂါနဲ့စနေညပိုင်းအစီအစဉ်တွေမှာတပတ်ကို2ကြိမ်ပုံမှန်ထုတ်လွှင့်ပေးနေကြဖြစ်ပါရဲ့ရှင်။လာမယ့်အင်္ဂါညဓာတ်ရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါရစေရှင်။အခုနောက်ဆုံးကြာနေသေးတဲ့ကိုငင်းချမ်းနဲ့ရှားဖောင်တို့အစီအစဉ်တင်ဆက်ပေးနေကြတဲ့ကဘာတလွားထူကြဆန်ပြသတင်းများအစီအစဉ်ကိုလည်းနှားဆင်ကြရအောင်ပါရှင်။
ဘော့စနီးယားကျောင်းသားကျောင်းသူ18ယောက်နဲ့သူတို့ရဲ့ဂီတဆရာ2ဦးတို့ပါဝင်တဲ့အဖွဲ့ဟာစင်နီယာတလုံးကိုအဖွဲ့လိုက်တပြိုင်တည်းတီးပြပြီးဂင်းနစ်ကမ္ဘာစံချိန်ချိုးသွားခဲ့ကြပါတယ်။တချို့တွေကထိုင်လျက်တချို့ကမတ်တရီယာလည်းနဲ့တချို့တွေကစင်နီယာပေါ်မောင်းလျက်ဝန်ယာထိုးအနေအထားမှာစင်နီယာကိုအားလုံးတူတူတီးပြခဲ့ကြတာပါ။ဆာရာရေဘူမြို့ရဲ့အမျိုးသားစာကြီးတိုက်မှာအယ်ဘတ်လာဗီနက်ရဲ့ ကာလော့စ်မတ်ကိုတီးပြခဲ့တာပါ။ခရိုအက်မိုစလင်အတိုင်းဝိုင်းနဲ့ဆာဗီယာဂီရာအဖွဲ့နှစ်ခုပူးပေါင်းပြီးအသက်6နှစ်ကနေ15နှစ်အရွယ်ကျောင်းသားတွေတင်ဆက်ထားတာပါ။စိတ်ဝမ်းကွဲမှုတွေရှိနေသေးတဲ့ဘော့စနီးယားဒေသအတွင်းမှာငြိမ်းချမ်းရေးချစ်ချင်းမြတ်တာနဲ့စီလုံးညီညွတ်ရေးတွေရှိစေဖို့အတွက်အခုလိုပွဲကိုစီစဉ်တာလို့ဂီရာဆီယာမာအီဗာဖတ်စစ်ကပြောပါရယ်။ဘော့စနီးယားတင်းရေးဆီယာဂျော့ချ်ဒါဗင်စစ်ကမူလလူ၈ယောက်တီးဖို့ဖန်တီးထားတဲ့တခြင်းကိုအယောက်၂၀တီးလို့ရအောင်ပြုပြင်ပေးခဲ့တာပါ။အခုလိုတီးနိုင်ဖို့အတွက်၃လကျော်လစ်ကျင့်ခဲ့ရပါတယ်ရှင်။
မတန်ဆွမ်းတဲ့လူတွေကိုထောက်ကူပြုကူညီဖို့ခွေးတွေဟာဘလို့အခြေအနေမျိုးမှာပဲဖြစ်ဖြစ်တည်ငြိမ်အေးဆေးဖို့အရေးကြီးပါတယ်။အဲ့ဒီလိုခွေးတွေကိုတည်ငြိမ်အေးဆေးစေဖို့အတွက်ဒေးကျင်ပေးနေတဲ့ကြောင်လေးတကောင် American ပြည်ထောင်စု St. Louis မြို့မှာရှိပါတယ်။သူ့ရဲ့နာမည်ကို DOG လို့နာမည်ပေးထားပြီးတော့အသက်9လအရွယ်ရှိနေပါပြီ။အဲ့ဒီကြောင်ကလေးဟာ support.inc ပရာဟိတအဖွဲ့ကမွေးထားတာဖြစ်ပြီးတော့ခွေးတွေအနာတခြားတိရိစ္ဆာန်တွေကတ်လာရင်တီတီငိမ့်ငိမ့်နဲ့နေတတ်စေဖို့ကူညီပေးနေတာပါအထူးသဖြင့်ကြောင်းလေးကိုတွေ့တဲ့အခါမှာပါနားမကြားတဲ့သူတွေအမြင်အာရုံချို့တဲ့တဲ့သူတွေကိုကူညီတဲ့ခွေးတွေဟာကောင်းကောင်းမွန်မွန်နေတတ်ပြီးနှောက်ရက်တွေရှိလာရင်လဲတီတီငိမ့်ငိမ့်ရှိဖို့ကအရေးကြီးပါတယ်လူတွေကိုကူညီဖို့ခွေးတွေဟာနှစ်နှစ်ကြာတင်တန်းကိုတက်ရောက်ရပြီးတော့အဖွဲ့အနေနဲ့အဲ့ဒီခွေးတွေကိုအခမဲ့ထောက်ပံ့ပေးတာပါခင်ဗျာ
စပိန်နိုင်ငံမက်ဒရစ်နဲ့တခြားမြို့ကြီးတွေမှာခွေးမြင့်ကြီးဆွန့်ပြီးရင်ပြန်ကောက်ပြီးတန့်ရှင်းရေးမလုပ်ပေးတဲ့ခွေးပိုင်ရှင်တွေကိုခွေးတီအန်တွေကိုတုံးပြီးစုံစမ်းအရေးယူဖို့လှုံ့ဆော်နေပါပြီ။ခွေးတွေနဲ့ကလေးတွေဟာပန်းကျင်တွေမှာလမ်းလျှောက်အပန်းဖြေရတာကိုသဘောကျတတ်ကြပြီးခွေးတွေအနေနဲ့ကတော့နေရာမရွေးမစင်ဆွန့်တတ်ကြတာပါ။တချို့ပိုင်ရှင်တွေကအဲ့ဒီမစင်တွေကိုပြန်ကောက်ပြီးတန့်ရှင်းရေးလုပ်ပေးကြပေမဲ့လေတချို့တွေကတော့ဒီအတိုင်းပဲထားရခဲ့ကြတာပါအဲ့ဒီအတွက်မစင်ကပြက်နှံ့လာမဲ့ပိုးမွားတွေကကလေးတွေဆော့ကစားတဲ့နေရာတွေစီရောက်လာနိုင်တာပါဒီလိုအဖြစ်တွေကိုကာကွယ်ဖို့စပိန်မှာမွေးထားတဲ့ခွေးတွေရဲ့ DNA ကိုစနစ်တကျကောက်ယူစုဆောင်ထားပြီးတန့်ရှင်းရေးလုပ်သူတွေကလမ်းမှာမစင်တွေ့ခဲ့ရင်အဲ့ဒီမစင် DNA နဲ့မြို့မှာစုဆောင်ထားတဲ့ DNA ကိုတိုက်ဆိုင်စစ်ဆေးပြီးရင်ခွေးပိုင်ရှင်ကိုယူရို120လောက်ဒဏ်ရိုက်မှာဖြစ်ပါတယ်အဲ့ဒီအတွက်ကုန်ကြဆိတ်ကိုလည်းခွေးပိုင်ရှင်ဖြစ်သူကပေးရမှာပါ
ကဘာတလွားထူးခြားစံပြသတင်းများအစီအစဉ်ကိုနားဆင်ကြကြရတာဖြစ်ပါတယ်ရှင်အခုတနင်္လာနေ့မနေ့ဖက်ထိတ်တန်းရောက်နေတဲ့သတင်းအချင်းချုပ်ကိုဥစာမေဝေကပြောပြပေးပါမယ်ရှင
်တမနာရာဒူလွှဲပြောင်းလက်ခံစဉ်တာဝန်ယူရတဲ့တမနာဒေါ်နယ်ထရမ့်ရဲ့အဖွဲ့အစည်းထံကနေတောင်းနှချီတဲ့အီးမေးလ်တွေကိုစုဆောင်းရခြင်းဟာဥပဒေနဲ့အညီလောက်ဆောင်တာဖြစ်တဲ့ကြောင့်အမေရိကန်ပြည်ထောင်စုအထူးစုံစမ်းစစ်ဆေးမှုရောဘတ်မူလာကခုခံပြောဆိုလိုက်ပါတယ်ဒါပေမဲ့အစိုးရအဖွဲ့အစည်းအနေနဲ့လအတန်ကြာကလေးကအီးမေးလ်တွေကိုရယူထားတာဖြစ်တဲ့အကြောင်းပြီးခဲ့တဲ့သတင်းဘက်ကမှသိရတယ်လို့ထရမ့်ရဲ့တာဝန်ရှိသူတွေကပြောပါတယ်ဒီအီးမေးလ်တွေဟာထရမ့်ရဲ့တမနာရာထူးလက်ခံရင်တာဝန်ယူရတဲ့အဖွဲ့ထိတ်တန်းတာဝန်ရှိသူ73ဦးရဲ့ကွန်ပျူတာတွေကနေဖြစ်ပြီးတမနာဖြစ်ရွေးချယ်ခံရတဲ့2016ခုနှစ်နိုဝင်ဘာလဆန်းပိုင်းကနေတမနာတာဝန်စတင်ထမ်းဆောင်တဲ့2019ခုနှစ်ဇန်နဝါရီလ20ရက်နေ့ကြားမှာဆက်သွယ်ထားတဲ့အီးမေးလ်တွေဖြစ်တယ်လို့ပြောပါတယ်အမေရိကန်ပြည်ထောင်စုဗဟိုထောက်လိုင်းရေးအေဂျင်စီ CIA ကသတင်းပေးတဲ့အတွက် Saint Petersburg မြို့မှာ IS Islamic စစ်တွေးကြွတွေဘုံခွဲတိုက်ခိုက်မဲ့အစီအစဉ်ကိုအချိန်မီဟန်တားနိုင်ခဲ့တယ်လို့ရုရှားအစိုးရကတနင်္ဂနွေနေ့မှာပြောကြားလိုက်ပါတယ်။အဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့သမ္မတဒေါ်နယ်ထရမ့်ကိုကျေးဇူးတင်တဲ့အကြောင်းရုရှားသမ္မတဗလာဒီမီယာပူတင်ကတယ်လီဖုန်းကနေတဆင့်ပြောကြားတယ်လို့ဆိုပါတယ်။သမ္မတပူတင်တယ်လီဖုန်းဆက်ခဲ့တယ်ဆိုတာကိုအမေရိကန်သမ္မတအင်ဂျီရောကလည်းအတည်ပြုပြောဆိုခဲ့ပါတယ်။မကြာသေးခင်ကအမေရိကန်ပြည်ထောင်စုနယူးယောက်မြို့မှာဘုံခွဲခဲ့မှုနဲ့တရားစွဲဆိုခံထားရတဲ့ဘင်္ဂလားဒေ့ရှ်လူမျိုးအာကီယတ်ဝူလာဟာပြီးခဲ့တဲ့စက်တင်ဘာလအတွင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုနောက်ဆုံးတွားရောက်ခဲ့စဉ်ကော့ဆက်ဘဇာမှာရှိတဲ့ရိုဟင်ဂျာဒုက္ခရသည်အစခန်းကိုတွားရောက်ခဲ့တယ်လို့သူနဲ့ဆွေမျိုးနီးစပ်သူတွေကပြောပါတယ်
ဒီဇင်ဘာလ18ရက်တနင်္လာနေ့မနေ့ထိတ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းကျဉ်းချုပ်ကိုဦးစာမဝေကြေညာပေးခဲ့တာပါဒီမနက်စီစဉ်ထုတ်လို့ရေးမှုကမန်အင်ဂျင်နိုင်ဖြစ်ပြီးတန်ဖတ်အင်ဂျင်နီယာကတော့ Darrell Smith ဖြစ်ပါတယ်ရှင်။တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေ့ကြပါစေ။ VOE ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.